Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOE American တရင်2025ခုနှစ်မလ5ရက်ဗုဒ္ဓဟူးနေ့မနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်ပြီးအစီအစဉ်တစ်ခုလုံးကိုတော့လူတုမိတ်ဆွေရုပ်သံ bami.voenews.com Facebook YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမသင်္ကီထိုက်ပါရှင်။
စစ်အဆုံးတိုက်ထရမ့်နဲ့အတူလှုပ်ဆောင်မှုဇယ်လန်စကီကသဘောတူတယ်လို့ဆိုပါတယ်။ဥရောပကောင်းဆောင်တွေကတော့သူတို့ဒေသလုံခြုံရေးတိုးမြင့်ဖို့ဆွေးနွေးဖို့ပြင်ဆင်နေကြပါတယ်။တိုးတက်လာတဲ့ရုရှားမြန်မာဆက်ဆံရေးပူတင်ချီးကျူးလိုက်ပါတယ
်။အမေရိကန်နဲ့ကနေဒါ၊မက္ဆီကိုနဲ့တရုတ်တို့ချာကသွင်းကုန်ကိုအရေးကိစ္စ။အစ္စရေးနဲ့ဟမတ်စ်ချာအဖြစ်ရည်ရည်မရေမရဖြစ်နေတာကိုဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းညောင်လွေးပင်ခရိုင်တွင်းမှာစစ်ကောင်စီကလေချောင်းကနေတိုက်ခိုက်နေတဲ့အခြေအနေတာချီလိတ်ကလျှက်စစ်မီရရှိမှုသတင်းဆတဲ့သတင်းဆောင်မတွေအပြင်မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာကြလွားခီးသွားအစီအစဉ်တို့ကိုလည်းဒီမနေ့ခင်မှာနားဆင်ကြည့်ရှုချက်ရပါမယ်ရှင်အခုတော့ဥတ္တမောင်တန်းကသတင်းတွေတင်ပြပေးပါမယ်
ယူကရိန်းကရုရှားနဲ့စစ်ကိုမြန်နိုင်မြအမြန်ဆုံးဆုံးသတ်ဖို့အစဉ်သစ်ရှိပြီးအမေရိကန်သမ္မတထရမ့်ရဲ့ခိုင်မာတဲ့ခေါင်းဆောင်မှုအောက်မှာငြိမ်းချမ်းရေးသဘောတူညီချက်ရရှိအောင်အလုပ်လုပ်လိုပါတယ်လို့သမ္မတဗိုလိုဒီမာဆယ်ရန်စကီကအင်္ဂါနေ့မှာပြောလိုက်ပါတယ်။တောက်ချာနေတဲ့ကအမေရိကန်သမ္မတထရမ့်နဲ့အဆင်မပြေဖြစ်ခဲ့တာကိုစိတ်ကောင်းဖြစ်မိပါကြောင်းလဲဆယ်ရန်စကီကပြောပါတယ်။ယူကရိန်းရဲ့မြေရှားတပ်တူကိုရေရှည်ထုတ်လုပ်ပိုင်ခွင့်အမေရိကန်ကိုပေးတဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့သူအစဉ်သစ်ဖြစ်မြဲဖြစ်နေပါတယ်လို့လဲဆယ်ရန်စကီကပြောလိုက်ပါတယ်။ဒီပတိပကကိုအဆုံးသတ်တာဟာရုရှားအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယူကရိန်းနဲ့အမေရိကန်အတွက်လည်းအကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ဒုတိယသမ္မတ JD Vance က VOA ကိုအင်္ဂါနေ့ကပြောပါတယ်။နှစ်ပေါင်း340စစ်မတိုက်ဖူးခြားတဲ့တိုက်ပွဲတွေကစစ်သား2000ချထားတာတဲ့အဲဒီလိုသဘောတူညီချက်ကယူကရိန်းကိုပို့ပြီးလုံခြုံရေးအမှတ်ခံချက်ပေးပါတယ်လို့ Fox News ကျောင်းမြစ်တန်ကြားကတနင်္လာနေ့မှာထုတ်လွှင့်တဲ့အင်တာဗျူးမှာ Vance ကပြောပါတယ်။ပထမဆင်းကတော့ဖန်ထားတဲ့အကျဉ်းသားတွေလွတ်ကျပြီးဝင်းဟင်းရေးပြမှာချက်ချက်ပြည့်ရဖို့ဖြစ်တယ်လို့ဇယ်လန်စကီကဆိုပါတယ်။သူတို့နိုင်ငံတွေတွင်းလာကြတဲ့အမေရိကန်ထုတ်ကုန်တွေပေါ်တန်းပြန့်ခွင့်ချမယ်လို့ကနေဒါ၊မက္ကဆီကိုနဲ့တရုတ်တို့ကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။အမေရိကန်ရဲ့အကြီးအမားဆုံးကုန်သွယ်ဘက်မက္ကဆီကိုနဲ့ကနေဒါတို့ကို25ရာခိုင်နှုန်းအင်္ဂါနေ့မှာချလိုက်ပြီးတရုတ်ထုတ်ကုန်တွေပေါ်ဆရာခိုင်နှုန်းအခွန်ကနေ20ရာခိုင်နှုန်းအထိထပ်တိုးလိုက်ပါတယ်။အမေရိကန်စတော့ခ်ဈေးကွက်ရဲ့အဓိကညွန်ကိတုံးကူလုံးဟာတနင်္လာနေ့ကထရမ့်ကြီးညာလိုက်ပြီးတဲ့နောက်အင်္ဂါနေ့မနက်မှာတော့အဖွဲ့မှ2ရာခိုင်နှုန်းကျသွားခဲ့ပါတယ်။ဒီသုံးနိုင်ငံကတင်သွင်းကုန်တွေဈေးတက်လာနိုင်တာကြောင့်အမေရိကန်စားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေယာယီနာနိုင်တယ်လို့တော့အမေရိကန်သမ္မတထရမ့်ကပြောပါတယ်။ရေရှည်မှကုမ္ပဏီတွေအမေရိကန်ကိုရွှေ့လာခဲ့ရင်အခွန်ရှိတော့မှာမဟုတ်ပါဘူးလို့ Truth Social လူမှုစာမျက်နှာမှာထရမ့်ကရေးပါတယ်။ထရမ့်ကလူတော်ပါဒါပေမဲ့အခွန်တိုးတာကတော့မိုက်မဲတာပါပဲလို့ကနေဒါဝန်ကြီးချုပ်ထရူဒိုကဆိုပါတယ်အခွန်တိုးတာကြောင့်အလွန်ကိုကောင်းမွန်တဲ့ကုံသွယ်မှုဆက်ဆံရေးကိုပြတ်တော့စေလိမ့်မယ်လို့လည်းထရူဒိုကပြောပါတယ်ကနေဒါကတံပြန်အခွန်တိုးမယ်ဆိုရင်အဲ့ဒီတိုးတဲ့အတိုင်းကနေဒါပစ္စည်းတွေပေါ်အမေရိကန်ကထပ်တိုးမယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒေသစံတော်ချိန်မတ်လ4ရက်အင်္ဂါနေ့ည9နာရီကွန်ဂရက်စ်တွတ်တော်မှာမိန့်ခွန်းပြောဖို့ရှိပါတယ်အချိန်စရအရ9နာရီ7မိနစ်မှာစပြီး10နာရီမှာပြည်မယ်လို့ခန့်မှန်းထားတဲ့ဒီမိန့်ခွန်းထဲမှာအမေရိကန်စီးပွားရေးလူဝေးမှုကြီးကြပ်ရေးမူဝါဒအကြောင်းပြောမယ်လို့ခန့်မှန်းရပါတယ်။အစိုးရဝန်ထမ်းအင်အားလျှော့ချတာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီရဲ့စကားအခြေတင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းကာကွယ်ပြောဆိုနိုင်မဲ့အခွင့်အရေးမှာဖြစ်တယ်လို့ကုန်သွယ်ခွန်တိုးကောက်တဲ့ကိစ္စတွေလည်းပါဝင်နေပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်အတွက်အရေးကြီးဆုံးကတော့အထက်လွှတ်တော်ရောအောက်လွှတ်တော်ကပါလူများစုဖြစ်တဲ့ Republican တွေကမတ်လ14ရက်အလောအစိုးရအသုံးစိတ်ကိုချထားပေးဖို့ဖြစ်ပါတယ်။ဒီမိန်ကွန်းကနိုင်ငံတော်အခြေပြမိန်ကွန်းတော့မဟုတ်ပါဘူး။ဒါပေမဲ့သမ္မတထရမ့်မိန်ကွန်းကိုသမ္မတဂလိုရီဖြစ်ကြတဲ့မယ်လာနီယာထရမ့်နဲ့ဦးရှာဗန့်စ်တို့လည်းတက်ရောက်နားထောင်ကြမှာပါ။ဒီမိုကရက်ဘက်ကသမ္မတမိန်ကွန်းကိုမီဒီယာတွေကနေမီရှိဂန်ပြည်နယ်အထက်လွှတ်တော်ကိုယ်စားလှယ်အလီဇာစတောကင်ကပြန်လည်ခြေပမှာဖြစ်ပါတယ်။သူမဟာအထက်လွှတ်တော်ကိုအမတ်အသစ်ဖြစ်ရောက်လာတာတလားပဲရှိပါသေးတယ်။အမေရိကန်ဘုတ်ထောက်လိုက်ဘူရိုမှာသုံးသက်သူ analyst အဖြစ်လုပ်ခဲ့ပူပါတယ်။ဒီမိုကရက်ပါတီရဲ့အနာဂတ်ခေါင်းဆောင်တွေတဲကတယောက်ဖြစ်တဲ့သူ့ကိုရှုမြင်ထားကြတာပါ
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 325 kHz 6653ညနဲ့540 kHz 0933ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ဗဟုမနက်သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။နျူကလ িয়ার လျှပ်စစ်ထုတ်လို့ရေးစက်ကြီးရုံငယ်တစ်ခုတိစောက်ဖို့မြန်မာနဲ့သဘောတူခဲ့တယ်လို့သမ္မတပူတင်ကအင်္ဂါနေ့မှာပြောလိုက်တဲ့အကြောင်း AP သတင်းကဆိုပါတယ်။တနင်္ဂနွေဆက်ဆံရေးကမမှန်ကြီးဖြစ်ပေါ်တိုးတက်နေတယ်လို့ရုရှားသမ္မတပူတင်ကစစ်ကောက်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုရုပ်မြင်သံကြားကထုတ်လွှင့်ပေးနေတဲ့အစည်းအဝေးမှာလည်းပြောခဲ့ပါတယ်။အနာသက်စစ်ကောက်စားဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကရုရှားသမ္မတပူတင်ကိုဘယင်တပားအလေးပြုသလိုပြုခဲ့တယ်လို့ AFP သတင်းကတော့ရေးပါတယ်။သမ္မတကြီးရဲ့ခိုင်မာပြတ်သားတဲ့ခေါင်းဆောင်မှုအောက်မှာအောင်ပွဲကသမ္မတကြီးအတွက်ဖြစ်မှာကိုကျွန်တော်တို့ယုံကြည်ပါတယ်လို့မင်းအောင်နိုင်ကပူတင်ကိုယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးပြောခဲ့တယ်လို့သတင်းကဆိုပါတယ်။ဒေသစံတော်ချုပ်အင်္ဂါနေ့အစောပိုင်းကမြန်မာကိုယ်စားလှယ်အဖွဲ့ကိုတွေ့ဆုံခဲ့ရမှာစွမ်းအင်နျူကလ িয়ার တည်ယူပို့ဆောင်ရေးစိုက်ပျိုးရေးနဲ့ဆက်သွယ်ရေးစီမံချက်တွေမှာပူးပေါင်းဆောင်ရွက်ရေးတွန်းပြဖို့အလားအလာမြင်နေရတယ်လို့ရုရှားဝန်ကြီးချုပ်မစ်ခေးလ်မစ်ရှူစတင်ကပြောကြားပါတယ်။စကားစားထုတ်ပြန်ကြမှာလဲအစည်းအဝေးတယောက်သူတွေကိုဖော်ပြထားပြီးလက်မှတ်ထိုးတဲ့စာချုပ်လွှာတွေနဲ့ပူးပေါင်းဆောင်ရွက်ရေးကဏ္ဍတွေကိုလည်းဖော်ပြထားပါတယ်။ယူကရိန်းကိုအမေရိကန်ကစစ်ရေးထောက်ပံ့မှုရပ်ဆန်းလိုက်တဲ့အတွက်ဥရောပခေါင်းဆောင်တွေဟာရုရှားအန္တရာယ်ကနေဥရောပကိုကာကွယ်ခြေလှမ်းတွေဆွေးနွေးဖို့ဂျာတာပရင်းနဲ့ဘရပ်ဆဲလ်မြို့မှာတွေ့ဆုံကြမှာပါ။တကယ်ကိုဥရောပလုံခြုံရေးချိတ်ချောက်ခံရသလားဒါမှမဟုတ်ကိုယ့်လုံခြုံရေးတာဝန်ကိုဥရောပကပိုထမ်းသင့်လားဆိုတဲ့မေးခွန်းတွေကမရှိတော့ပါဘူးလို့ဥရောပကော်မရှင်အကြီးကအာဆူလာဗွန်ဒလီယန်ကပြောပါတယ်။28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂနိုင်ငံတွေအတွက်ဘီလီယံ840တန်ဖိုးရှိဘက်ပေါင်းစုံကာကွယ်ရေးအစီအစဉ်ကိုချပြရမှာအခုလို့ပြောခဲ့တာပါ။အဖွဲ့ဝင်နိုင်ငံတချို့မှာအစိုးရအဖွဲ့နဲ့စီးပွားရေးကမခိုင်းမာတာ၊လူထုကတန်ရက်များနေတာ၊လက်ရအစိုးနိုင်ငံရေးကတက်လာနေပြီးရုရှားဘက်ကညှို့လာနေတာတွေကစိန်ခေါ်ချက်တွေဖြစ်နေပါတယ်။အခြေအနေကလိုအပ်နေတဲ့အတိုင်းပြက်ပြက်သားသားလုပ်ဖို့ပြင်ဆင်ထားသလားလူအချက်တိုင်းရီမန်းချက်ကြီးကြီးအရှိန်ဟုန်ကောင်းကောင်းနဲ့လုံတိုင်းစွမ်းမှုအစင်သစ်ဖြစ်နေသလားဆိုတာကကျမတို့ရင်ဆိုင်နေရတဲ့မေးခွန်းဖြစ်ပါတယ်လို့ Von der Leyen ကပြောကြပါတယ်။ပြည်သက်တိုင်းကရဲ့နျူကလ িয়ার လက်နက်နဲ့ဟန်တန်းနိုင်စွမ်းရီကိုအခြားဥရောပတိုင်းပြည်တွေထိတိုးချက်ဖို့ပြည်သက်သမ္မတ Emmanuel Macron ကအကြံပြုထားပါတယ်။ဂါဇာပြည်နယ်ဒီဆောင်ရေးသမ္မတ Trump ရဲ့အဆိုပြုချက်ကိုတံပြန်တဲ့ Egypt အဆိုပြုချက်ကိုကိုင်ရိုမှာကျင်းပနေတဲ့ Arab Council များအစည်းအဝေးကသဘောတူလိုက်ကြတယ်လို့အီဂျစ်သမ္မတ Abdel Fattah el-Sisi ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒီစည်းဝေးကိုကာတာနိုင်ငံဘယင် UAE ဒုတိယသမ္မတနဲ့ Saudi Arabia နဲ့ဂျာယီဝန်ကြီးတို့လည်းတက်ရောက်ကြသူတွေထဲမှာပါကြပါတယ်။အမေရိကသမ္မတ Trump ရဲ့အစီအစဉ်မှာဂါဇာကပါလက်စတိုင်းတွေကို Arab နိုင်ငံတွေမှာချထားဖို့အဆိုပြုထားတာကို Arab နိုင်ငံအများစုကလက်မခံကြပါဘူး။အီဂျစ်အစီအစဉ်မှာတော့ဂါဇာမှာမိုင်းရှင်အပျက်စီးတွေရှင်းနေနေတဲ့အချိန်တွေဂါဇာအတွင်းကတိတိကျကျပြောထားတဲ့နေရာ9နေရာမှာပါလက်စတိုင်းတွေကိုယာယီအိယာချထားပေးမှာဖြစ်ပါတယ်။အီဂျစ်ရဲ့အစီအစဉ်မှာပညာရှင်ကျွမ်းကျင်သူတွေနဲ့ဖွဲ့စည်းမဲ့ဂါဇာယာယီအုပ်ချုပ်ရေးအဖွဲ့ကိုလည်းအဆိုပြုထားပါတယ်။လာမယ့်လမှာအလှူရှင်များညီလာခံချင်မှမယ်လို့လည်းအီဂျစ်သမ္မတကပြောပါတယ်။ပါလက်စတိုင်းရဲ့တပ်ဖွဲ့အစ်စ်ကိုလေ့ကျင့်ပေးနေစဉ်အတွင်းအာရဗ်နဲ့နိုင်ငံတကာပူးတွဲညီညွတ်ရေးတပ်ဖွဲ့ကိုဂါဇာမှာချထားဖို့ကုလသမဂ္ဂကိုအာရဗ်ခေါင်းဆောင်တွေကအဆိုပြုမယ်လို့ Saudi Arabia ပိုင်းနဲ့ Arabia TV ကပြောပါတယ်။
ထိတ်တန့်ရောက်တဲ့နေ့ကိုဥတင်မောင်တန်ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။အမေရိကန်ပြည်ထောင်စုကကနေဒါ၊မက္ကဆီကိုအပေါ်ချမှတ်ထားတဲ့သွင်းကုန်ကိုနှုံထားအစ်စ်ကအင်္ဂါနေ့မှာစတင်တက်ရောက်ပြီးတရုတ်အပေါ်မှာလည်းအင်္ဂါနေ့မှာသွင်းကုန်ကိုနှစ်ဆတိုးမြှင့်လိုက်ပါတယ်။အပြန်အလာအားဖြင့်ကနေဒါမက္ဆီကိုနဲ့တရုတ်တို့ကလည်းအမေရိကန်ကုန်စည်တွေအပေါ်မှာသွင်းကုန်ကိုတံပြန်ကောက်ခံမယ်လို့ပြောနေကြပါတယ်။ Kane Bradimir ရဲ့သတင်းဆောင်မကိုဆက်လက်တင်ပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုကသူ့ရဲ့အကြီးဆုံးကုန်သွယ်ဖက်နှစ်နိုင်ငံဖြစ်တဲ့မက္ဆီကိုနဲ့ကနေဒါတို့ကိုသွင်းကုန်ကိုနှုံထတဲ့အဖြစ်25ရာခိုင်နှုန်းချမှတ်လိုက်ပြီးတရုတ်ကတော့အရင်ကသွင်းကုန်ကို10ရာခိုင်နှုန်းချထားတာကနေနှစ်ဆတိုးတာကြောင့်တရုတ်အပေါ်မှာတော့သွင်းကုန်ကို20ရာခိုင်နှုန်းဖြစ်သွားပါတယ်။ ကနေဒါနဲ့မက္ကဆီကိုတို့ကတော့အမေရိကန်သမ္မတဒိုနယ်ထရန့်တောင်းဆိုထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်မှုရဲ့စေဝါဝင်ရောက်မှုနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုရောချရေးဆောင်ရွက်ပါတယ်လို့ပြောထားပေမဲ့သမ္မတထရန့်ကသွင်းကုန်ကုန်တစ်ကိုချမှတ်တာဖြစ်ပါတယ
် But very importantly tomorrow tariffs 25%on Canada and 25% on Mexico and that'll start
Canada ပေါ်မှာသွင်းကုန်ခွန်25ရာခိုင်နှုန်းနဲ့ Mexico ပေါ်မှာသွင်းကုန်ခွန်25ရာခိုင်နှုန်းကောက်ခံပါမယ်စတင်တက်ရောက်ပါမယ်သွင်းကုန်ခွန်ပေးရပါမယ်ဒါကြောင့်သူတို့လုပ်ရမယ့်အလုပ်ကသူတို့ရဲ့ကားဆက်ယုံတွေနဲ့တခြားသောလုပ်ငန်းတွေကိုအမေရိကန်မှာတိစောက်ကြရမှာဖြစ်ပါတယ်ဒါဆိုရင်တော့သူတို့အတွက်သွင်းကုန်ခွန်ရှိပါဘူး
။တနင်္လာနေ့မှာသမ္မတထရန့်ရဲ့ကြီးညာချက်ထွက်လာပြီးနောက်မှာအမေရိကန်အဓိကအစုရှယ်ယာအညွန့်ကိန်း3ခုလုံးသိသာသာချသွားပြီးအင်ကန်နဲ့ရောင်းဝယ်စချိန်မှာလည်း2ရာခိုင်နှုန်းလောက်စီချသွားပါတယ်။သွင်းကုန်ကတွင်းမြင့်ကောက်ခံတာကြောင့်ဒီ3နိုင်ငံကတင်သွင်းတဲ့ကုန်စည်တွေဈေးကြီးသွားမှာနဲ့အတူအမေရိကန်စားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်တော့စီးပွားရေးမှာယာယီအထင်မှားနိုင်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပေမဲ့ရေရှည်မှာတော့ဒီလိုသွင်းကုန်ကုန်ကောက်ခံတာကြောင့်ဒီ3နိုင်ငံကဆက်မှုကုန်ထုတ်လုပ်ငန်းလုပ်ကိုင်ကြတဲ့လုပ်ငန်းကြီးတွေအမေရိကန်ကိုပြောင်းရွှေ့လာကြမှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုထဲကိုကုမ္ပဏီတွေရွှေ့လာရင်သွင်းကုန်ကုန်မရှိဘူးလို့သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် Truth Social မှာရေးသားထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့ American သမ္မတ Trump ရဲ့သွင်းကုန်ကွန်တွင်းမြင့်မှုကိုလက်တုံ့ပြန်မယ်လို့ပြောပါတယ်။ဒေါ်လာ100ဘီလီယံတန်ဖိုးရှိ American ကုန်စည်တွေအပေါ်မှာသွင်းကုန်ကွန်25ရာခိုင်နှုန်းကောက်ခံမယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။ American သမ္မတ Trump ရဲ့သွင်းကုန်ကွန်တွင်းမြင့်ကောက်ခံမှုဟာကုန်သွယ်ဘက်ဆက်ဆံရေးကိုထိခိုက်စေမှာဖြစ်ပြီး American ပြည်သူတွေစားသုံးကုန်စည်ဓာတ်ဆီနဲ့ကားတို့လိုကုန်စည်တွေမှာဈေးပိုပြရမှာဖြစ်တယ်လို့လည်းကနေဒါဝန်ကြီးချုပ်ကပြောပါတယ်။ American သမ္မတ Trump ကသွင်းကုန်ကွန်တွင်းမြင့်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးလည်းကနေဒါဝန်ကြီးချုပ်ကအကြောင်းပြချက်ပေးပါတယ်။ American သမ္မတ Trump ကကနေဒါစီးပွားရေးကိုပြိုလဲစေချင်နေကြောင်းဒါမှလည်းကနေဒါကိုကျူးကျော်ရေးပို့ပြီးတော့လွယ်ကူသွားစေမှာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်သမ္မတထရန့်ကကနေဒါကိုအမေရိကန်ရဲ့50တခုမြောက်ပြည်နယ်အဖြစ်အကြီးငယ်ပြောနေပြီးကနေဒါဝန်ကြီးချုပ်ကိုလည်းအုတ်ချုပ်ရေးမှုအဖြစ်ရှင်းပြပြောလို့ရှိပါတယ်။ကနေဒါဝန်ကြီးချုပ်ကတော့သမ္မတထရန့်ဟာလူတော်တယောက်ဖြစ်ကြောင်းဒါပေမဲ့သွင်းကုန်ကိုအရေးကတော့တိတ်ပြီးမိုက်မဲတဲ့လုပ်ရက်လို့ပြောပါတယ်။အမေရိကန်သမ္မတထရန့်ကတော့ကနေဒါဘက်ကအမေရိကန်သွင်းကုန်တွေအပေါ်လက်တုံ့ပြန်သွင်းကုန်ကိုကောက်ရင်ကနေဒါကုန်ပစ္စည်းတွေအပေါ်မှာဒန်းတူအခွင့်ပြန်ကောက်မယ်လို့ချက်ချင်းပဲတုံ့ပြန်ထားပါတယ်။မက္ဆီကိုသမ္မတကလော်ဒီယာရှင်ဘွန်းကလည်းအမေရိကန်ကုန်စည်တွေအပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့သွင်းကုန်ကိုကောက်မယ်လို့ပြောဆိုထားပါတယ်
။ Por ello hemos decidido responder
twin kong kho ne twin kong kho ma hou de a ye yu tong pyan mu re lo pho jama ro song phyat cha ba de la mae tanai ngue ni ma pi tu yin mya ma jama chein nya ba me
pi khe de la a twin american tamara trump ga mexico ne canada ro a paw khu nong da de chein nya ga pi naw ma ro mu ye se wa si sin mu ko shot cha nai ye a twet american ne ne sat ma tat phwe win 1000 ko mexico tamara ga se lut khe da ba အမေရိကန်နဲ့မက္ဆီကိုနယ်စပ်ကနေတရားမဝင်ရွှေ့ပြောင်းဝင်ရောက်သူအစီအတွက်ဟာဖေဖော်ဝါရီလအတွင်းကျသွားတယ်လို့အမေရိကန်သမ္မတနဲ့အစိုးရတာဝန်ရှိသူတွေကလည်းဒီသတင်းပတ်အတွင်းမှာပဲပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတွင်းကို Fentanyl မူရစေဝါအဓိကဝင်ရောက်တဲ့အရေးအမြစ်ဖြစ်တရုတ်ကိုသမ္မတထရန့်ကအပြစ်ဖို့ပါတယ်။အမေရိကန်ရဲ့သွင်းကုန်ကွန်တုံ့ပြန်မှုကိုပြင်းပြင်းထန်ထန်ခန့်ခွက်ကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကအင်ကာနီမှာကြေညာချက်ထုတ်ပါတယ်။တရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့တံပြန်ဆောင်ရွက်မယ်လို့လည်းပြောပါတယ်။အမေရိကန်ရဲ့သွင်းကုန်ကွန်ကောက်ခံမှုဟာကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့စီးမြင်စည်းကမ်းတွေကိုချိုးဖောက်တာဖြစ်ပြီးအမေရိကန်တရုတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုလည်းရုပ်ရော့စေတယ်လို့တရုတ်ဘက်ကပြောဆိုထားပါတယ်ရှင်။ဂါဇာကမ်းမြောင်ဒေသထဲဝင်မဲ့အထောက်ပံ့အလုံးကိုအစ္စရေးကပိတ်ပင်လိုက်တဲ့နောက်အစ္စရေးနဲ့ဟာမတ်စ်တာအဖြစ်ခံရဆဲရေးမရေမရာဖြစ်လာသလိုဒေသခံတွေဟာလည်းထိတ်လန့်တကြားနဲ့ပစ္စည်းတွေဝယ်နေကြပါတယ်။အစ္စရေးကလက်ရှိအဖြစ်ရသဘောတူညီချက်ကိုသတင်းပတ်5ပတ်သက်တမ်းတိုးချင်တဲ့အကြောင်းပြောသလိုဟာမတ်စ်ကတော့စစ်ပွဲလုံးဝအဆုံးသတ်ဖို့ဆွေးနွေးပွဲတွေလုပ်ချင်နေတဲ့အကြောင်း VOA သတင်းထောက်လင်ဒါ ဂရက်စတင်ဂျေရုဆလင်ကနေသတင်းပေးပို့ထားပါတယ်။ဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင်
။လူသားဆန္ဒမှုအကူအညီတွေစစ်ဆေးခိတ်တွေကနေဂါဇာတဲကိုဝင်မလာအောင်ပိတ်လိုက်ကြောင်းအစ္စရေးကကြေညာချက်ထုတ်ပြန်လိုက်တဲ့နောက်မှာဒ ေသခံတွေစိုးရင်လာပြီးဂါဇာစည်းတဲ့အလူအရဲဝယ်ယူနေကြပါတယ်။နေထွက်ကနေဝင်အစာရှောင်းပြီးညပိုင်းမှာဆူဝေးစတောက်ကြတဲ့မွတ်စလင်တွေရဲ့ရမဒန်ဥပုလာစတင်ချိန်မှာအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီနှစ်ရမဒန်ပွဲဟာအစ္စရေးနဲ့ဟမတ်အကြမ်းဖက်အုပ်စုတို့ကြား16လကြာတိုက်ပွဲပြင်းထန်မှုကြောင့်အစအစပြည်စည်းယိုယွင်းနေချိန်မှာကျင်းပကြတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်နေအိမ်ဆွတ်ခွာထွက်ပြေးရတဲ့ကျောင်းဝဆံမကြီးမိုင်အယ်ခွန်ဒါရီကတော့
အလ္လာဟ်တက်စကရစ်တူကျမတို့လိုဂါဇာမြို့ကိုပြန်လာရတဲ့ဒုက္ခသည်တွေအတွက်ဒီလိုဂိတ်တွေပိတ်တာကအတော်ဆိုးပါတယ်။အခုရမဒန်လလေလိုအပ်တာတွေကအများကြီးပဲ။ကျမအိမ်ကဘုံးထိပ်ပြီးပျက်စီးသွားပါတယ်။ဘာမှမကြံတော့ဘူး။ဂါဇာမှာလည်းဘာမှမရှိဘူး။အားလုံးကဈေးသိက်ကြီးတော့မဝင်နိုင်ပါဘူး
။ဂါဇာမှာစားစရာကလာပေါင်းများစွာလုံလုံလောက်လောက်ရှိတယ်လို့အစ္စရေးကပြောပါတယ်။အချင်းသားလဲလှယ်ရေးနဲ့ဒဇာကန်ပြန်လည်ရေးသဘောတူညီချက်ဒုတိယအဆင့်ညှိနှိုင်းမှုတွေမှာရှစ်ဆက်မတိုးနိုင်ပဲဖြစ်နေချိန်မှာအခုလိုလူသားစာနာမှုအကူအညီဖြတ်တောက်ခဲ့တာဖြစ်ပါတယ်။2023အောက်တိုဘာ9ရက်မှာဟာမတ်စ်တွေကအစ္စရေးတောင်ပိုင်းမှာဝင်ရောက်တိုက်ခိုက်ပြီးဒဇာဂန်250ဖမ်းသွားခြင်းကစပြီးစတင်တဲ့စစ်ပွဲကနေအစ္စရေး1900ကျော်သေဆုံးရတယ်လို့ပါလက်စတိုင်းတောင်းနယ်ကြီးသေဆုံးရတာပါ။နှစ်ကြိမ်အပြည့်ရမှုကနေအစ္စရေးဒဇာဂန်148ဦးပြန်ပြီးလွတ်လာတယ်လို့ပါလက်စတိုင်းအကျဉ်းသား2000လောက်လဲအစ္စရေးကပြန်လွှတ်ပေးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူးကတော့အခုလိုအကူအညီဖြတ်တောက်ရတာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အရှိအလေပိုင်းတန်တမန်စတီးဗ်ဝုဒ်ကော့ဖ်တို့အဆိုပြုထားတဲ့အတိုင်းလက်ရှိအပြစ်ရအစာချုပ်ဆက်ပြီးမြဲနေအောင်ဟမတ်စ်တွေလှုပ်ဆောင်လာစေဖို့ရည်ရွယ်တယ်လို့ပြောပါတယ
်။ Israel has decided to stop letting goods and supplies into Gaza, something we've done for the past 42 days.
Israel နဲ့ Gaza ရဲ့ပြီးခဲ့တဲ့42ရက်မှလို့ပစ္စည်းတွေတင်ပို့ခွင့်ပေးထားတာကိုရပ်ပစ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ဟာမတ်စ်တွေကဒီပစ္စည်းတွေကိုခိုးယူပြီးဒါတွေကိုသူတို့စီကနေဒေသခံတွေမယူနိုင်အောင်လဲလုပ်ထားတာကြောင့်ပါဒီပစ္စည်းတွေကိုသူတို့ကအစ္စရေးနဲ့ကျွန်တော်တို့အရက်သားတွေကိုဒိုက်ရိုက်ပစ်မှတ်ထားတဲ့အကြမ်းဖက်မှုတွေအတွက်ငွေကြေးအထောက်ပံ့ရအောင်တုံးနေလို့ပါအ
စ္စရေးအတော်များများကတော့ဝန်ကြီးချုပ်ရဲ့တင်းမာတဲ့မူဝါဒကိုထောက်ခံကြပါတယ်ဒါပေမဲ့ဟာမတ်စ်တွေလက်ထဲကျန်းနေတဲ့ဒဇာဂန်63ယောက်ရဲ့မိသားစုဝင်အများပြားကတော့အခုလိုအထောက်အကူပစ္စည်းမပေးနိုင်အောင်လုပ်လိုက်တာကဒဇာဂန်တွေအတွက်အခြေအနေပိုဆိုးစေပြီးရပ်ပေါင်း900ကျော်ဖမ်းခံရသူတွေပြန်လွှတ်ပေးရမှာအဆင်မပြေဖြစ်မှာစိုးရိမ်နေတာပါ ဟမတ်အဖမ်းခံရတဲ့တေဆုံးခဲ့ရသူရဲ့တူဖြစ်သူဇာဟီရိုရှာမာဟိုကတော့
holding the humanitarian aid trucks from entering
Gaza ရဲ့လူသားချင်းစာနာရေးထရက်ကားတွေမဝင်ဖို့တားလိုက်တာကကျွန်တော်ရဲ့ဒဇာဂန်တွေကိုထိခိုက်စေပါတယ်။ဒါဟာဂါဇာမှာအငတ်ဘေးစိုက်ဖို့ဖြစ်လာစေမယ်ဆိုတာကျွန်တော်တို့သိကြသလိုအဖမ်းခံရတဲ့ဒဇာဂန်တွေဆူဆူဝဝအဆက်ဆန့်ခံရတယ်ဆိုတာကိုလည်းပြန်လွတ်လာသူတွေပြောလို့သိကြပါတယ်
။ Hamas တွေ Arab နိုင်ငံတွေကုလသမဂ္ဂနဲ့လူသားစာနာမှုအဖွဲ့တွေကတော့အထောက်အကူပစ္စည်းတွေကိုခုလိုအစ္စရေးပိတ်ဆိုတာအတွက်ရှုတ်ချကြတယ်လို့အစ္စရေးဟာအပြည့်အသဘောတူစာချုပ်ပါအချက်တွေကိုချိုးဖောက်တယ်လို့ဆွဆွဲပါတယ်။အာရဗ်အဖွဲ့ချုပ်ကတော့လိုအပ်နေတဲ့အစ္စရေးဟမတ်စစ်ပွဲအဆုံးသတ်ရေးဆိုင်ရာအရေးပေါ်ညီလာခံကိုဒီသတင်းပတ်ထဲမှာပဲကျင်းပဖို့လုပ်နေပါတယ်
။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။ကရင်မြို့သားအစီအယုံထိချုံနေမြေညောင်လေးပင်ခရိုင်မုံမြို့နယ်နဲ့ဒူပလာယာခရိုင်ဝိုင်းရီမြို့နယ်တွင်မှာလေးချောင်းတိုက်ခိုက်မှုတွေကြောင့်စစ်ပေးရှောင်နေသူတွေသေဆုံးထိခိုက်ဒဏ်ရာရပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်မြို့သားအစီအယုံထိချုံနေမြေညောင်လေးပင်ခရိုင်မုံမြို့နယ်နဲ့လေရူမြို့နယ်ဒူပလာယာခရိုင်ဝိုင်းရီမြို့နယ်တွေမှာစစ်ကောင်စီတပ်တွေကဒေသခံစစ်ပေးရှောင်နေနေထိုင်ရာကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်တေဆုံးဒဏ်ရာရတာတွေရှိနေတယ်ဆိုပြီး KNU ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။မုံမြို့နယ်ဒေသခံတွေကတော့သူတို့ရွာတွေမှာတေဆုံးသူနဲ့ပြင်းထန်စွာဒဏ်ရာရသူတွေရှိနေတယ်လို့လည်း VOA ကပြောပါတယ်
။ဖေဖော်ဝါရီလ28ရက်နေ့ညနေ4နာရီလောက်ကကျွန်တော်ပိတ်သလုံးခြေဆိုင်တက်ဖို့ခန်းလေးက264ပေါ့။သူက81မမလက်နက်ကြီး4လုံးကိုကျော်နေရေလက်ကျောင်းကြည့်ရတယ်အန်တူကျောင်းကြည့်ရအောင်ပြစ်ထည့်တယ်မှာရဟရွာဘိနာကိုကြာပြီးတော့အဲ့မှာစုံတန်းဝင်းအောင်ဆိုတာသူ့အိမ်တော်ပြည့်စီပါနောက်ဥက္ကမောင်ကြီးဆိုရင်အသက်50နှစ်လောက်ရှိနေဥက္ကမောင်ကြီးဆိုရင်လူကြီးပိုင်းတရားတော့ဒဏ်ရတယ်မှာရမလတ်တရားနေ့မှာညနေ6နာရီလောက်မှာကျွန်တော်ငထွေဆုပ်ကြည့်ရပါဘောအထွေဆုပ်တရားသူကမှရသူကရွာတော့ရွာကြီးရဲ့လေခွင်းတော့မနေရဘာမှအဲ့မှာသူ့ဘောင်းဖွဲ့သူတော်လိုင်းဖွဲ့သူဆိုမရှိပါဘူး အဲ့ဒီတောင်းလေတဆကန်လာပြီးတော့လက်ကြည့်ခါသွားတော့အဲ့မှာနော်စစ်ဘေးလက်ဆောင်လေရွာရွာသားပေါ့တိကေလူရွာသားပေါ့သူကနော်ဘတော့က25နှစ်တယောက်ပြည့်တယ်မရသောသားလွင်ထုံးဆိုတာယောက်ျားလေးပေါ့28နှစ်တယောက်ဝတန်းရတယ်မရ
ဒေသခံတောင်းတဲ့ချီပြီးစစ်ဘေးရှောင်နေရတယ်လို့ရွာသားတွေဟာမိမိတို့နေထိုင်ရာကြေးရွာတွေမှာမနေထိုင်ရတော့ပဲအခုလိုမျိုးစစ်ဘေးရှောင်တဲ့နေရာအထိလေကြောင်းတက်ခိုက်တာတွေရှိနေတဲ့အတွက်ထိခိုက်သေးဆုံးတာတွေရှိနေတယ်လို့လည်းပြောပါတယ
်အခုချိန်ဒီတချို့ရွာတော်တော်များများမှာပဲကျွန်တော်မုံမျိုးရွာမုံမျိုးနယ်တွေမှာဘသူမှရွာမှာဟိုအင်ဂျီ6ကျော်9ရာရှိရကျွန်တော်ရွာမှာပဲလူကြီးရာ100ဟိုရွာမှာမရှိဘူးတော်ဒီနေဥယျာဉ်ကြံဒီလေဒီအဲ့ဒီမှာတန်းနေပြကျန်တဲ့သူဆွေမျိုးတိုင်းဝိုင်းရှိတော့လေဘေးရွာတွေတန်းနေပေါ့ဒီလိုပေါ့ငထွေဆုပ်ရွာတော့လည်းနေဒီလိုပေါ့အဲ့လိုပဲနေနေကိုရတဲ့ကိုကမနေရရမှာလေဦးရှိသေးရ
ဒီအပိုင်းတွင်းမှာပဲကရင်မျိုးသားအစည်းအုံဒူပလာယာခရိုင်တွင်းမှာလဲ YAK 130 Jet Fighter နဲ့လေကြောင်းတက်ခတ်မှုတွေကြောင့်အသက်42နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးအသက်4နှစ်အရွယ်ကလေးငယ်တဦးပါဝင်6ဦးဟာပြင်းထန်စွာဒဏ်ရာတွေရခဲ့ပါတယ်။မလ3ရက်နေ့ကလည်းစစ်ကောင်စီဘက်က drone လက်နက်ကြီးတွေနဲ့ပစ်ခတ်မှုမီးရှို့မှုတွေကြောင့်ကော့ဂရိတ်မြို့နယ်တွေကကော့နွဲ့ဒဒန်ကူရန်ကုန်စင်ကုန်ကျေးရွာ၄ရွာကနေအလုံးတရာကျော်မီးလောင်ခဲ့ရတယ်ဆိုပြီးဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းမြန်မာနေဆက်မြို့တချီလိမ့်မှာတော့လာအိုကရတဲ့အလျက်စင်မီကိုအလှဲ့ချတုံးနေရပြီးတော့73စီပုံမှန်ဝယ်ယူလို့ရနေတယ်လို့ဒေသခံတို့ကပြောပါတယ်ထိုင်းဘက်ကလျက်စင်မီနဲ့လောင်စာစီဖျက်တောက်ခံထားတဲ့တချီလိမ့်မြို့ရဲ့အခြေအနေကိုလည်းသတင်းပေးပို့ထားတာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနေဆက်မှာအွန်လိုင်းကနေငွေကြေးလိမ့်လေတဲ့ကြားဖြန့်လုပ်ငန်းတွေအခြေစိုက်ရာနေဆက်မြို့တွေကိုထိုင်းအာဏာပိုင်တွေကပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးလျှက်စင်မီနဲ့လောင်စာစီတွေဖြတ်တောက်ခဲ့တာပါ။နေဆက်မျိုးတစ်မျိုးဖြစ်တဲ့တာချီလေးမှလည်းထိုင်းဘက်ကလျှက်စင်မီဖြတ်တောက်လိုက်ချိန်မှာလာအိုဘက်ကနေမီးကိုအချိန်ပိုင်းတတ်မှတ်ပြီးမြို့တွင်းမှာသုံးစွဲနေရတယ်လို့တာချီလေးမြို့ကန်တူက VOA ကိုပြောပါတယ
်။ဒီနေ့မှာမီး3နာရီပြတ်တယ်ဆိုရင်နောက်ည7:00မှာလာ7:00မှာတလာမှာ7နာရီပြီးတော့လည်းအဲ့ဒီမှာဟုတ်7နာရီရတာပါဟုတ်။တချို့မြို့တွေဒီမှာဆိုရင်ဝိုင်းဒီလိုင်းဆိုအကြည့်ရတဲ့အိုင်လိုင်းကတော့ပြက်လေခဏပဲပေါ့ကျွန်တော်တို့လိုင်းကတော့ပါမန်ဆိုတော့ချစ်နိုင်ရရတာ
အရင်ကလျှက်စင်မီ24နိုင်ရပါပေမဲ့အခုအချိန်မှာတော့ရက်ွက်တော်တော်များများတနေ့တာလျှက်စင်မီရချိန်က7နိုင်လောက်ပဲရှိတယ်လို့ပြောပါတယ်တာချီလေးမျိုးမီလင်းရီဦးဆောင်ကော်မတီကနေလာအိုဘက်ကလျှက်စင်မီကိုဝယ်ယူသုံးဆွဲပြီးအလှည့်ကျပေးဝေနေတာပါ
น้องมาတော့အတူတူပါပဲဗျာဒီနေ့ကဒီမှာကကျွန်တော်တို့ဒီဘက်ပေါ့ဒါအူမီးတုံးတာဗျာဟိုမျိုးတွေကဟာကြတော့ကျွန်တော်တို့တင်းနဲ့မြစ်ပေါ့မိုင်းတင်းချမ်းကတော့ထိုင်းကြီးပေါ့အဲတင်းချမ်းကထိုင်းကြီးအချက်ကံတော့ဒီဘက်လာအူမီးရတဲ့ဘက်ကနေမြတ်တုံးတဲ့ပုံစံမျိုးအဲ့လိုပဲဖြစ်တယ်ဗျာဟုတ
်ထိုင်းဘက်ကနေလျှက်စင်မီနဲ့လောင်စာစီဖြတ်တောက်လိုက်တဲ့ဖေဖော်ဝါရီလကုန်ပိုင်းတုန်းက73စီရရှိဖို့ကိုဒေသခံတွေဟာစီပန့်တွေမှာတန်းစီဝယ်ယူရတဲ့အခြေအနေနဲ့ကြုံတွေ့ခဲ့ရပါတယ်။အခုအချိန်မှာတော့73စီကိုပုံမှန်ဝယ်ယူနိုင်တယ်လို့ဒေသခံကပြောပါတယ
်။73စီကတော့အမှန်ပြောရင်တော့အရင်တော့နဲ့ဆိုင်ရင်နှစ်ဘက်3ဘက်လောက်ပဲတက်တော့တာပါ။3လေးဘက်ပေါ့၊5ဘက်ပေါ့အဲ့လောက်ပဲ။ဒါတော့အရင်တော့ဆိုရင်သဘောတကူပေါ့20 30နဲ့3ဘက်ဆိုရင်တလစ်တာပေါ့နော်။အခုက40 42ဘက်အဲ့လောက်ပါဦးကြာ။အများကြီးတော့မတက်ပါဘူး။အဲ့ကတော့စီရတော့ပုံမှန်ကိုဘက်ကိုတော့ရနေပါပြီဟုတ်တန်းလဲစီစားမလို့တော့ပါဟုတ်အဲ့ဘက်မှာတော့မီးတော့ဒုက္ခရောက်တာပေါ့ချက်သုံးစီရတော့လောလောဆယ်ကတော့အဆင်ပြေပါပြီဟုတ်ဒီကောမလဲ24နာရီမဟုတ်တော့အရင်တော့တော့မကောင်းဘူးပေါ့ဗျာအဲ့လိုပေါ့အလုပ်က
မြန်မာနိုင်ငံနဲ့နေဆက်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ့်နှင်းဖို့ဖိအားပေးမှုတွေရင်ဆိုင်ရပြီးတဲ့နောက်ထိုင်းအစိုးရကမြဝတီတာချီလိမ်နဲ့ဖိအားသုံးစုမျိုးတွေကိုပေးနေတဲ့လက်စစ်မီးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်ကုန်စည်တချို့တည်ယူခွင့်ကိုလည်းထိုင်းဘက်ကပိတ်ပင်ထားပါတယ်ခင်ဗျာ
တော်တာရှင်များရှင်အမေရိကန်အစိုးရရဲ့မူဝါဒတွေလက်တလောဆောင်ရွက်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကအမေရိကန်စံတော်ချိန်မတ်လ၄ရက်နေ့ညပိုင်း၉နာရီမြန်မာစံတော်ချိန်မတ်လ၅ရက်နေ့မနေ့၈နာရီမှာလွှတ်တော်ကိုမိန့်ခွန်းပြောဆိုမှာဖြစ်ပါတယ်သမ္မတထရန့်မိန့်ခွန်းပြောဆိုမှုကို VOA မြန်မာပိုင်းစီစဉ်ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ပဲ VOA website မှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ဖို့ရှိပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာက facebook.com/voabamis ဖြစ်ပြီး YouTube ကတော့ youtube.com/voabamis ဖြစ်ပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်မြန်မာစံတော်ချိန်မတ်လ9ရက်နေ့မနေ့8နာရီမှာ VOE ရဲ့ Facebook, YouTube အပြင် website မှာလည်းစောင့်မျှော်ချစ်ရှုနိုင်ကြပါလိမ့်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ American ပြည်အောင်စုရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုကာကွယ်တဲ့တစ်ချိန်တည်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုမြင့်တင်ဖို့ရည်ရွယ်တဲ့အမျိုးသားလုံခြုံရေးဆိုင်ရာသမ္မတညွှန်ကြားချက်စာချုပ်လွှာကိုသမ္မတဒေါ်နယ်ထရမ့်ကမကြာခင်ကပဲလက်မှတ်ရေးထိုးခဲ့ပါတယ်။အထူးသဖြင့်တရုတ်ပြည်သူသမ္မတနိုင်ငံလူရန်ပတ်နိုင်ငံတွေရဲ့ချင်းချောက်မှုတွေကနေကာကွယ်ဖို့ဖြစ်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကြိုးဆိုရာဟာအမေရိကန်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တစ်တွေဖန်တီးဖို့နဲ့စမ်းသစ်တီထွင်မှုတွေအတွက်အရေးကြီးပါတယ်။ဒါကြောင့်အခုစာချုပ်လွှာကနေမဟာမိတ်လက်တွဲပဲနိုင်ငံတွေအနေနဲ့ပုံမူကြီးမားတဲ့ယင်းဒီမြုံနယ်မှုတွေလှုပ်ဆောင်ရမှာလွယ်ကူမြန်ဆန်အောင်ဆောင်ရွက်ပေးနိုင်မှာဖြစ်တယ်လို့ယင်းဒီမြုံနယ်သူတွေအနေနဲ့လုပ်ငန်းနယ်ပယ်တချို့မှာတော့အမေရိကန်ရဲ့နိုင်ငံခြားရံပတ်တွေနဲ့ပူးပေါင်းလှုပ်ဆောင်တာကိုတားမြစ်ထားမှာဖြစ်ပါတယ်။ဒေါ်လာတန်းတစ်ထောင်အထက်ယင်းဒီမြုံနယ်မှုတွေအတွက်ကိုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာပြန်လည်သုံးသပ်မှုတွေအမြန်ဆုံးရရှိအောင်လုပ်ပေးမယ်လို့လည်းသမ္မတထရမ့်ကအကြံပြုထားပါတယ်။အမေရိကန်ရဲ့နိုင်ငံခြားယင်းဒီမြုံနယ်မှုဆိုင်ရာကော်မတီ CFRUS အနေနဲ့နည်းပညာနဲ့အရေးပါတဲ့အခြေခံအဆောက်အုံတိစောက်မှု၊ကျန်းမာရေး၊စိုက်ပျိုးရေး၊စွမ်းအင်၊ကုန်ရမ်းပစ္စည်းထုတ်လုပ်မှုနဲ့တခြားသောမဟာဗျူဟာကျအမေရိကန်စီးပွားရေးလုပ်ငန်းတွေမှာတရုတ်ယင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်သွားမယ်လို့လည်းသမ္မတအေဘီရောကရှင်းလင်းထားပါတယ်။အလေးထားရမယ့်အခြေခံအဆောက်အုံတွေနှီးမှရှိတဲ့အမေရိကန်လယ်ယာမြေတွေနဲ့အင်ချန်မြေတွေကိုလည်းကာကွယ်ပေးထားမှာဖြစ်ပါတယ်။အမေရိကန်ရဲ့နည်းပညာကျွမ်းကျင်မှုနဲ့အရေးပါတဲ့နည်းပညာလုပ်ငန်းတွေမှာရန်ပတ်နိုင်ငံတွေလုတ်ကင်ခွင့်မရအောင်လဲကန့်သတ်ချပါလိမ့်မယ်။ဒပိုင်းလျက်ကူးပစ္စည်း AI ဉာဏ်ရည်တု Quantum နည်းပညာ၊စီးဝါနည်းပညာ၊အာကာသနဲ့တခြားသောနည်းပညာတွေအပါအဝင်အရေးကြီးတဲ့နည်းပညာလုပ်ငန်းတွေမှာအမေရိကန်ယင်းနှီးမြှုပ်နှံမှုတွေတရုတ်နိုင်ငံစီရွှေ့ပြောင်းမသွားအောင်ကန့်သတ်မှုအသစ်တွေလဲတိုးမြင့်ကောင်းတိုးမြင့်နိုင်ပါသေးတယ်။ဒါကလည်းအမေရိကန်ရဲ့ယင်းနှီးမြှုပ်နှံမှုငွေကြေးတွေနဲ့တရုတ်ရဲ့စစ်ဘက်ရဲ့ဘက်ပေါင်းဆက်မဟာဗျူဟာကိုပန့်ပိုးရမရောက်စေဖို့ဖြစ်ပါတယ်။အမေရိကန်ရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုထိန်းချုပ်ဆောင်ရွက်တဲ့တစ်ချိန်တည်းမှာယင်းနှီးမြှုပ်နှံမှုထိတ်တန့်နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားဖို့သမ္မတထရမ့်ကစိတ်ပိုင်းဖြတ်ဆောင်ရွက်နေတာဖြစ်ပါတယ်လို့အင်ဘူရောကအလေးပေးပြောဆိုပါတယ်။တရုတ်အပါဝင်နိုင်ငံရဲ့ခြားတိုင်းပြည်တို့ဟာနောက်ဆုံးပေါ်ခင်မီနည်းပညာတွေညာနာမူပိုင်ခွင့်နဲ့မဟာဗျူဟာမြောက်စက်မှုလုပ်ငန်းတွေမှာလုပ်ပိုင်ခွင့်တွေရဖို့အတွက်အမေရိကန်ကုမ္ပဏီတွေမှာတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုစနစ်တကျလှုပ်ဆောင်နေကြတယ်လို့ဒါတွေကိုလည်းတံပြန်ရလိမ့်မယ်လို့အင်ဂျီရောကကြေညာပါတယ်။လက်ရှိအမေရိကန်စိုက်ပျိုးမြေအေက43တန်းလောက်ကိုနိုင်ငံခြားသားလူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းတွေကပိုင်ဆိုင်ထားပါတယ်။ဒါဟာအမေရိကန်နဲ့မြန်မာလုံးရဲ့200ခန့်လုံးရှိပါတယ်။ဒီထဲမှာတရုတ်လုပ်ငန်းတွေကပြည်နယ်ပေါင်း28ပြည်နယ်မှာစိုက်ပျိုးမြေအေက3တန်း 5,000 ကျော်ကိုပိုင်ဆိုင်ထားတာပါ။တရုတ်ဟာသူရဲ့စီရေးထောက်လိုင်းရင်းနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာငွေကြေးပုံမှုသုံးဆွဲပြီးခင်မီတိုးတက်စေဖို့အတွက်အမေရိကန်ရဲ့အရင်အနီးဉာဏ်ပညာတွေကိုအသုံးချနေတာဖြစ်ပါတယ်။ဒါဟာဖြင့်အစုလိုက်အပြုံလိုက်ထိခိုက်သေးချေစေတဲ့လက်နက်တွေ၊စိုက်ဘာစစ်ပွဲ၊နောက်တခြားသောအန္တရာယ်တွေနဲ့အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုတိုက်ရိုက်ချိန်ချမှုလည်းဖြစ်ပါတယ်လို့အင်ဗျူရောကမှတ်ချက်ပြုပါတယ်။အမေရိကန်ပြည်တော်စုကိုအခွင့်ကောင်းယူတဲ့နိုင်ငံခြားရံပတ်တွေကိုဟန်တာသွားမယ်လို့သမ္မတထရမ့်ကကတိပြုထားတာနဲ့အညီအမေရိကန်ရဲ့အကျိုးစီးပွားကိုဆောင်တဲ့ယင်းနှီးမြှုပ်နှံမှုတွေကိုသာခွင့်ပြုပြီးအမေရိကန်ကုမ္ပဏီတွေတရုတ်နိုင်ငံအတွင်းယင်းနှီးမြှုပ်နှံတာတွေကိုဟန်တာဖို့နောက်တရုတ်ကအမေရိကန်ကိုဝယ်ယူနေတာတွေရပ်တန့်ဖို့အတွက်စီးပင်းသစ်တွေချမှတ်သွားမယ်အကြောင်းလဲကတိပြုပြောဆိုထားတာဖြစ်ပါရဲ့ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ radio season အားလုံးကိုလူလူမိတ်ဆွေရုပ်သံ live view မြန်မာပိုင်း web စာမျက်နှာနဲ့ facebook နဲ့ youtube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို viewer ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။VOA America အတန်ရဲ့2025ခုနှစ်မတ်လ5ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလောခီးသောအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်မှာရှင်။မြန်မာနိုင်ငံမှာမတ်လ2ရက်နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးတော့နှစ်တိုင်းလိုလိုအသိအမှတ်ပြုဖော်ပြကြအထိတ်အမှတ်တွေပြုလုပ်ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနှစ်ဆိုရဟာဒီမိုကရေစီစနစ်ကိုဖျက်သိမ်းပြီးပထမဆုံးအာဏာသိမ်းခဲ့တဲ့နှစ်ကိုဆင့်အာဏာရှင်တွေကအထမသတ်မှတ်ခဲ့တဲ့နှစ်ဆိုရကိုတော့သမိုင်းအမှန်ကိုသိရှိကြတဲ့သူအတော်ကိုနေပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ပြထားပါတယ်ရှင
်။မလ2ရက်နေ့ကိုတောင်သူလယ်သမားနေ့အဖြစ်အသိအမှတ်ပြုဖော်ပြကြအထိတ်အမှတ်တွေပြုလုပ်ကြတဲ့အထက်မှာလွတ်လပ်တဲ့မီဒီယာတွေပါဝင်သလိုတောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေအဖွဲ့အစည်းတွေလည်းပါဝင်ကြပါတယ်အဲ့ဒီမီဒီယာတွေအဖွဲ့အစည်းတွေတဲကတချို့ကတောင်သူလယ်သမားတွေဖြစ်ပေါ်လာပုံသမိုင်းကြောင်းအမှန်ကိုလုံးဝမသိကြသလိုတချို့ကတော့တိတိကျကျနဲ့ဖော်ပြကြကျင်းပကြတာဖြစ်ပါတယ်ပြည်သူအများစုထဲမှာလည်းတောင်သူလယ်သမားတွေဆိုတာကိုသိရှိကြသူတွေများပေမဲ့မလ၂ရက်နေ့ကိုတောင်သူလယ်သမားတွေအဖြစ်ဘယ်သူကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာကတော့သမိုင်းကြောင်းသိရှိသူနေပါပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားတွေကိုဂုဏ်ပြုကြတဲ့အကြောင်းအင်တာနက်လူမှုကွန်ရက်မှာရေးသားကြသူတွေကတချို့ကိုမေးကြည့်ရမှာအားလုံးနီးပါးလောက်ကရေရရရမသိကြတာများပါတယ်
။တောင်သူလယ်မနေဖြစ်ပေါ်လာဘူးသိတော့ဘူးလေကွယ်။အဲ့လိုကြဆင်းပြတဲ့ဘူးမသိဘူးလို့ပဲပြောရမှာပဲ။သမိုင်းကိုထဲထဲဝင်ဝင်သိလို့ရေးတာမဟုတ်ဘူး။အဲ့လောက်ကြီးထီထဲထဲဝင်ဝင်မသိဘူး။ခဏချင်းခံစားမှုလေးမှရေးတာ။အဲ့ဒါတမန်ကဆန်ငါလေးပဲမြင်တာထဲထဲဝင်ဝင်နားလေတာမဟုတ်ဘူး
။အဲတောင်လယ်သမားတွေတို့ငငယ်သင်ရလေသမိုင်းက။အေး1930လေအေးမေလတည့်ဟုတ်ရပါလေအဲ့အလုံးသမားနေပြီပါလေအကုန်ပြန်မကြည့်ဘူးပြည့်ရစီပြည့်ပြည့်ဝါခလုံးဘာမပြောတတ်ဘူးကဒိတ်ပါလေအရင်အဲ့စာရဲလူတော့တိကျကြနေပါစိတ်မမှတ်မိတော့ပါဘူး
တကယ်တော့ဆယ်စုနှစ်6ခုကျော်ဆိုတာဟာနိုင်ငံတနိုင်ငံရဲ့သမိုင်းမှာမေးလောက်အောင်မှားလောက်အောင်တိတ်ပြီးဝေးကြတယ်လို့တော့ပြောလို့မရပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်ထားတဲ့အစိုးရကို1962ခုနှစ်မတ်လ2ရက်နေ့ကတပ်မတော်စေဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ်လူလာရေးရပြီးနောက်ပါလီမန်ဒီမိုကရေစီစနစ်နဲ့ကျင့်သုံးနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာလည်းအဲ့ဒီအချိန်ကတည်းကစိတ်သုံးသွားခဲ့ပြီးစစ်အာဏာရှင်စနစ်အောက်ကိုပထမဦးဆုံးအချိန်ကြားရောက်ခဲ့ပါတယ်အဲ့ဒီလိုစစ်အာဏာရှင်စနစ်ကိုပထမဦးဆုံးစတင်ခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့အာဏာသိမ်းခေါင်းဆောင်တွေဟာတော်လှန်ရေးကောင်စီအစိုးရလို့နာမည်တက်ပြီးတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပါတယ်။အဲ့ဒီနှစ်ဇူလိုင်လတည်းရောက်တော့သူတို့ကိုစန့်ကျင်ခဲ့ကြတာကတော့ကျောင်းသားတွေဖြစ်ကြတဲ့အတွက်လွတ်လပ်ရေးတိုက်ပွဲသမန်းဝင်ရန်ကုန်တပ်ကတော်အဆောက်အအုံကိုဖောက်ခွဲဖျက်ဆီးကျောင်းသားတွေကိုတပ်ဖြတ်ဖမ်းဆီးပြခဲ့ပါတယ်။စေအာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီဟာတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပေမဲ့အခြေခံဥပဒေလည်းမရှိဘာမူဝါဒမှလည်းမရှိဘဲစံတဝါဝါနဲ့ဖြစ်နေခဲ့ပါတယ်အဲ့ဒီအချိန်ကကမ္ဘာမှာခေတ်စားခဲ့တဲ့ဆိုရှယ်လစ်ဝါဒနဲ့တိုင်းပြည်ကလူအများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုပေါင်းစပ်ပြီးမြမနီးမြမဟန်ဆိုရှယ်လစ်လမ်းစဉ်ကိုတီထွင်ဖို့စတင်ကြိုးစားခဲ့ပါတယ်ဒီလိုနဲ့အာဏာသိမ်းပြီးတနည်းအကြာမှာတော်လိုင်းအကောင်စီဥက္ကရာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပောင်းဟင်္ဒရာမြို့နားကဒူးရနဲ့ပုပ်ပားဒေသတွေမှာတောင်သူလယ်သမားနီနောဖလဲပွဲတွေကိုအကြီးအကျယ်ခံခံနာနာကျင်းပခဲ့ပါတယ်။တပြိုင်တည်းမှာပဲတောင်သူလယ်သမားတွေကိုဦးကြီးများဆိုပြီးတော်လိုင်းအကောင်စီပိုင်းမီဒီယာတွေကနေစတင်ရေးသားခဲ့ကြပါတယ်။ အဲ့ဒီအခမ်းအနားတွေကနေပဲမြန်မာနိုင်ငံကအဓိကအခြေခံလူဒန်းစားတောင်သူလယ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုပြီးဆက်အာဏာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့ဆက်အာဏာသိမ်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်သတ်မှတ်ခဲ့ပါတယ်တောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲဆက်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းကသတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသက်မကအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဘုဇူကြီးနေဝင်းတို့အာနာသိမ်းခဲ့တဲ့နေ့ဖြစ်တယ်ဒီအာနာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့ပူပါတယ်ဘောနော်အဲ့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ်ဖြစ်လာနိုင်တဲ့တက်မရွန်နေ့ဆိုတာဟာတော်လှန်ရေးနေ့ဖြစ်သွားနိုင်တယ်ဆိုတဲ့အနေအထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလက်မခံသူတို့အနေနဲ့အဲ့ဒါဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေအထားမျိုးကိုတွေ့ရတာရှိပါလေ
တော်လိုင်းကောင်စီအမည်နဲ့စစ်တပ်ကနေပထမဆုံးအာဏာသိမ်းပြီးတဲ့နောက်ထမ်းတောင်သူတွေဟာပထမဆုံးအထိနာတဲ့အထဲမှာပါဝင်ပါတယ်။အဲ့ဒါကတော့ထညက်ကိုနေကျော်သေးယူခွင့်မရှိဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက်တနေကနေတနေကိုထညက်တွေမောင်းကိုသေးယူရောင်းချကြရပါတယ်။အဲတဆက်တည်းမှာပါလီမန်ဒီမိုကရေစီခေတ်ကပြဋ္ဌာန်းခဲ့တဲ့တီးစားချထားရေးဥပဒေကိုအဓိပ္ပာယ်ပြောင်းပြီးလယ်မြေအားလုံးကိုနိုင်ငံပိုင်ဆိုပြီးအမိန့်ထုတ်ပြန်ကစိုက်ပျိုးမြေနဲ့ကိုက်စီမံကိန်းသီးနှံတွေအာမစိုက်ခိုင်းတာတာဝန်ကြီးသီးနှံဆိုပြီးသတ်မှတ်တာတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပါလီမန်ဒီမိုကရေစီခေတ်ကတီးစားချတာရေးဥပဒေဆိုတာကမြေပိုင်ရှင်စနစ်ကြီးထွားလာမှာကိုတားဆီးတဲ့အနေနဲ့စိုက်ပျိုးမြေအလုံးကိုနိုင်ငံပိုင်ဖြစ်ပြီးစိုက်ပျိုးရေးလုပ်ကိုင်သူတွေဟာတီးစားအနေနဲ့ဖြစ်တယ်လို့အကြမ်းမြင်ပြဋ္ဌာန်းထားတာဖြစ်ပါတယ်အဲဒီလိုဆီအာနာသိန်းတော်လိုင်းရေးကောင်စီတက်ပြီး9နှစ်အကြာ1968ခုနှစ်မှာတော့မြန်မာနိုင်ငံမှာဆန်ရှားပါမှုဖြစ်လာပါတော့တယ်။ရခိုင်ပြည်နယ်စစ်တွေမှာဆိုရင်ဆန်ကိုတောင်တွေကိုလူလူကဝိုင်းပြီးတောင်းဆိုကြတဲ့အတွေ့ပြစ်ခတ်နှိမ်နင်းတာတွေတောင်ရှိခဲ့ပါတယ်။အဲဒီလိုဆီအာနာရှင်ဗိုလ်ချုပ်ကြီးနေဝင်းဟာတော်လိုင်းရေးကောင်စီဥက္ကဋ္ဌအဖြစ်ကနေ1984ခုနှစ်မှာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာဥက္ကဋ္ဌကြီးဆိုပြီးတပါတီအာနာရှင်စနစ်နဲ့အုပ်ချုပ်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးတောင်သူလယ်သမားတွေအနေနဲ့သီးနှံတာဝန်မချေရင်နေကျော်သေးယူခွင့်ရောင်းချခွင့်မရှိတဲ့အပြင်ဖမ်းဆီးထောင်ချတာအိမ်မှာရှိတဲ့စပါးကြီးသီးနှံကြီးတွေနဲ့အထိရှာဖွေတာတွေလုပ်ဆောင်ခဲ့ပါတယ်ဒါအပြင်သီးနှံတာဝန်မချေရင်တမဝါယမကထုတ်ပေးတဲ့စံကိုထုတ်ယူခွင့်မရှိတာအထိလဲဒဏ်ခတ်ခဲ့ပါတယ်ဒါပေမဲ့ဆေးအာနာရှင်ဦးနေဝင်းဦးဆောင်တဲ့မဆလာတပါတီအစိုးရဟာသူတို့အာနာသိန်းနဲ့မလ၂ရက်နေ့ကိုတော့တောင်သူလယ်သမားနေအဖြစ်နှစ်စဉ်ကျင်းပပြီးနိုင်ငံပိုင်မီဒီယာတွေမှာအကြီးအကျယ်ဖော်ပြကြပါတယ်ကြာလာတော့ဗိုလ်ချုပ်ကြီးနေဝင်းဦးဆောင်အာနာသိန်းနဲ့အချိန်ကိုမှီလိုက်တဲ့သူတွေကမမှီတဲ့သူတွေကတောင်သူလယ်သမားနေဆိုတာကိုတကယ်အစ်စ်မှန်နေလို့ထင်ကုန်ကြပါတယ်အမားကြအမှန်ဖြစ်ကုန်တဲ့သဘောဖြစ်ပါတယ်ဒါပေမဲ့တောင်သူလယ်သမားနေကိုတင့်တော်ရာနေရက်တစ်ခုခုအဖြစ်သတ်မှတ်ရေးအတွက်တောင်သူလယ်သမားအရေးလှုပ်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေရှိခဲ့ပါတယ်အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလက်မြေအဖွဲ့လည်းပါဝင်ပါတယ်အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ကိုစော်မင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေကိုသတ်မှတ်ဖို့သူတို့အဖွဲ့တွေစ조사ခဲ့ကြတယ်လို့အခုလိုပြောပါတယ်
အာနာသိန်းရဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်းသူလေသမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီကတောင်းသူလေးကိုအသုံးချတဲ့နေအဖြစ်ပဲကျွန်တော်တို့အမြင်မှာလဲကြည်လက်တောင်းသူလေးတကယ်တမ်းကြတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်းသူလေသမားနေရဲ့အရှိကနေပြီးတော့ရတ္တိခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်းသူလေသမားနေလည်းဖြစ်ပါတယ်ဗ
ျလိုအင်္ဂလိပ်အစိုးရအုပ်ချုပ်ခဲ့စဉ်ကတောင်သူလယ်သမားတပုံကောင်းဆောင်ဆရာဆန်ဦးဆောင်ပြီးတပုံထားခဲ့တဲ့နေ့ကိုသတ်မှတ်ဖို့တောင်သူလယ်သမားအဖွဲ့အစည်းတွေစုပေါင်းတိုင်ပင်မှုစ조사ပြင်ဆင်နေစဉ်မှာပဲပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆန်းဆက်အာဏာသိမ်းမှုကြောင့်အစီအစဉ်တွေမဖြစ်ခဲ့ကြတော့ပါဘူး 1988 ဩဂုတ်လ၈လလုံးလူထုအုံကြွားမှုကိုစစ်တပ်ကဖြိုခွင်းနှိမ်နင်းပြီးနောက်ပိုင်းနိုင်ငံတော်ညီဝဲပြည်ပြမှုနဝတာနိုင်ငံတော်အေဂျန်သားရရေးနာအာဖာစစ်အာဏာရှင်ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုစစ်တပ်ကသိမ်းယူတာစစ်ဘော်တွေကိုကြိုးစည်းဝါအတွက်သိမ်းယူတာတွေဟာလက်ရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆက်အာဏာရှင်တွေနဲ့နှိစက်တဲ့ခရိုနီကောစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာအနှံ့မှာဖြစ်ပွားခဲ့ပါတယ်အခုနောက်ဆုံးဆေးအနာသိမ်းလိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီခေတ်မှာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလယ်ယာမြေတွေကိုဆွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်အဲဒီလိုဆေးအာနာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့တောင်သူလယ်သမားနေအဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာမဝေးလာတဲ့သမိုင်းကြောင်းကိုလေ့လာမှုမရှိကြဘဲတောင်သူလယ်သမားနေအဖြစ်လက်ခံယုံကြည်နေကြပြီးဂုဏ်ပြုနေကြတာဟာနှစ်စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ
ပြည်ရေအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမင်းခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရက်ကယူကရိန်းရဲ့အရှေ့အလယ်ပိုင်းဒေသကစစ်ပွဲတွေအဆုံးသတ်နိုင်ဖို့ကုန်သွယ်ကွန်တုတ်ကောက်ခံတာနဲ့အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းအင်အားလျှော့ဖို့ကြိုးပမ်းနေတာပါဒီသတင်းပတ်အတွင်းကွန်ဂရက်စ်လွှတ်တော်မှအစိုးရဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးသမ္မတထရန့်မင်ကွန်ပြောတာမှအစိုးရအကောင့်ထဲဖို့ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးပါဝင်မယ်လို့ခန့်မှန်းထားကြပါတယ် VOA သတင်းတောက် Veronica Bodres Iglesias ရဲ့သတင်းဆောင်မကိုကိုအောင်အောင်ပြောပြပေးထားပါတယ်ရှင်
The President of the United States.
American Donald Donald Trump 2019ခုနှစ် February 28ရက်နေ့တုန်းကလည်း Congress လွှတ်တော်မှာမင်းကွန်းပြောကြားခဲ့ပါသေးတယ်။ Russia Ukraine စစ်ဟာ February 4ရက် Congress လွှတ်တော်မှာ Trump ပြောကြားမဲ့မင်းကွန်းနဲ့အဓိကအကြောင်းအရာဖြစ်ပါဝင်နိုင်တာပါ။ဒီစစ်ပွဲအဆုံးသတ်ဖို့လဲ Trump အစိုးရကကြိုးပမ်းနေတာပါ။
I'm looking for peace.
ဒီကိစ္စလိုလားပါလေမဖြစ်နိုင်တာတွေကိုရှေ့တန်းတင်ပြီးတော့စစ်ကို10နှစ်လောက်တိုက်တာမျိုးမဖြစ်စေချင်ပါဘူး။ငင်းချမ်းကြီးလိုချင်ပါလေ။
အရှေ့အလယ်ပိုင်းကအစ္စရေးဟမတ်စစ်ပွဲဂါဇာအနာဂတ်နဲ့ပတ်သက်ပြီးတော့လဲကွန်ဂရက်စ်မှာပြောဆိုနိုင်ပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့ပူးတွဲကျင်းပတဲ့ဖေဖော်ဝါရီ၄ရက်နေ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်အနေနဲ့ဂါဇာကိုအင်မတန်လှပတဲ့ဒေသအဖြစ်ပြောင်းလဲပစ်ဖို့အရေးအမွေပြောကြားပါတယ်
The United States
American Bureau of Science နဲ့မြန်မာဒေသဖွံ့ဖြိုးအောင်လုပ်ပြီးတော့အလုပ်ကံကိုထောင်ထဲချီဖန်တီးမှဆိုရင်လွန်ကောင်းပါလေ
Magnificent
American အနေနဲ့နိုင်ငံအချို့ဘောဘာကြောင့်ကုန်သွယ်ကွန်တိုးကောက်လဲဆိုတာနဲ့ပတ်သက်ပြီးတော့လဲပြောဆိုနိုင်ကြောင်းအကဲခတ်တွေကသုံးသပ်ပါတယ် Texas တက္ကသိုလ်ကတွဲဘက်ပေါမော့ခါ Shannon Bow O'Brien ကအခုလိုခံမှန်းပါတယ်
I believe in his view.
ကုန်သွယ်ကွန်တိုးကောက်တာကြောင့်ကုန်ထုတ်လုပ်သူတွေအတွက်ဇီးရိတ်စကားတွေကြီးပြီးတော့ဒီကုန်သွယ်ကွန်ကိုရှောင်ဖို့အမေရိကကိုကုမ္ပဏီတွေပြန်ပြီးပြောင်းလာလိမ့်မယ်လို့သူကယုံကြည်နေတာပါ။
အစိုးရအသုံးစရိတ်အစိုးရဝန်ထမ်းအင်အားလျှော့ချတာမလိုအပ်ဘဲဖြုံးတီးတာတွေနဲ့ငွေကြေးလိမ်လည်တာတွေကိုတားဆီးဖို့အချိန်အဟုန်နဲ့ဆောင်ရွက်နေတဲ့အပေါ်ထောက်ပြပြောဆိုနေတာတွေနဲ့ပတ်သက်လို့ကာကွယ်ပြောကြားနိုင်ကြောင်းသုံးသပ်ပါတယ
်။ I think he's going to
ကုန်ကြစည်းတွေရောနေသွားအောင်နဲ့ဒီလိုဆောင်ရွက်တဲ့အတွက်အကုန်ကြဘလောက်တတ်သားသွားတယ်ဆိုတာပြောလိမ့်မယ်လို့ထင်ပါတယ်
။သမ္မတထရန့်ရဲ့မင်းကုန်းအပေါ်တုံ့ပြန်မှုဒီမိုကရက်ဘက်ကရွေးချယ်ထားသူကတော့အမေရိကန်ဘုထောက်လိုင်းဌာန CIA မှသူတေသနအကဲခဲအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူအမေရိကန်ထက်လွတ်တော်အမတ်အလီဇာစလော့ကင်ဖြစ်ပါတယ်။အမေရိကန်တွေကတော့အင်္ဂါနေ့ညမှာအင်တာနက်စာမျက်နှာဆိုရှယ်မီဒီယာတွေကနေတိုက်ရိုက်ထုတ်လွှင့်မှာဖြစ်တဲ့ Trump ရဲ့မိန့်ခွန်းနဲ့အထက်လွှတ်တော်အမတ် Slotkin ရဲ့တုံ့ပြန်ချက်တွေကိုစောင့်မျှော်ကြည့်ရှုကြလိမ့်မယ်လို့ထင်ကြောင်းသုံးသပ်သူ O'Brien ကပြောပါတယ်ခင်ဗျာ
ခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်ဗီဒီယိုသတင်းတွေကိုပြောပြပေးလိုပါတယ်။ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့9နှစ်ကရွှေအိမ်သာခိုးယူမှုနဲ့လူတချို့တရားရုံးတက်စစ်ဆေးခံရပါတယ်။ရုပ်ရှင်တဲ့ပါတဲ့ခွေးအမှုပညာရှင်တွေအတွက်အော်စကာဆုပေးပွဲတစ်ခုလန်ဒန်မှာကျင်းပပေးပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတွေကိုတော့မအေးသန္တာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့
Britain နိုင်ငံ Blenheim နန်းတော်ကရွှေအင်သာခမုတ်ခိုးခံရတာကိုလုံခြုံရေးကင်မရာမှာလက်ဖူးလက်ကျန်မိခဲ့တာပါ။ British ဝန်ကြီးချုပ်ဟောင်း Winston Churchill ကိုမူလဆုချခဲ့တဲ့ရေတိုင်းအင်္ဂလန်နဲ့တောင်ပိုင်းမှာတည်ရှိပြီးအခုခါမှာတော့ကုလသမဂ္ဂရေကြီးမှုအမွေဖြစ်နေထိမ့်သိမ်းစောင့်ရှောက်ထားတဲ့နန်းတော်ပြကန်းကနေခိုးယူသွားတာဖြစ်ပါတယ်။အီတလီအနုပညာရှင်မော်ရီဇီယိုကက်တလန်ရဲ့အမေရိကလိုနာမည်ပေးထားတဲ့အနုပညာလက်ရာ18ကရက်စနေပေးရေရွှေစနေပြုလုပ်ထားတဲ့ရွှေခမုတ်ဖြစ်ပြီးတော့တကယ်အသုံးပြုလို့ရပါတယ်။လုံခြုံရေးကင်မရာမှာမြင်နေရတဲ့အတိုင်းအမျိုးသား5ဦးခိုးရပါကားနဲ့ဆင်းနေရောက်လာပြီးတော့ခိုးယူတဲ့ပုံကရုပ်ရှင်တွေကအတိုင်းပါပဲ။2019ခုနှစ်စက်တင်ဘာလ14ရက်နေ့မနေ့အာယုံမတက်ခင်မှာပိတ်ထားတဲ့ဂိဝါကနေဖောက်ဝင်လာပြီးတော့ကားနဲ့စီနန်းတော်ရှင်ရင်မြမာရဲ့ပြီးတော့မှန်ပတင်းကိုခွဲအထဲကိုဝင်တစ်သားတစ်ကောက်ကိုချိုးဖြက်ပြီးတော့အမှုပညာလက်ရာဖြစ်ပြထားတဲ့ရွှေရင်သားကိုဖြုတ်ယူသွားတာပါအဆအဆုံးသူတို့လှုပ်သွားတာ5မိနစ်ပဲကြာပါတယ်ဒီရွှေခမုတ်ကအလေးချိန် 68 ကီလိုဂရမ်ပိတ်တာနဲ့ဆိုပိတ်တာ60ကျော်လေးပြီးတော့သူ့ကိုအမေရိကန်ဒေါ်လာ6သန်းနဲ့အာမခံထားတာဖြစ်ပါတယ်2019ခုနှစ်ကဖြစ်ခဲ့တဲ့အမှုဖြစ်ပြီးတော့ရွှေရင်သာခိုးယူမှုနဲ့ဒီလူ3ယောက်ကိုအခု2025 February 24ရက်နေ့မှာတရားရုံးတင်စစ်ဆေးခဲ့ပါရယ်။တကိုးရီစီကလည်းအဲ့ဒီအိမ်သာထိုင်ကုန်တော့ပြန်မရတော့ရင်လည်းရွှေတွေကိုခွဲပြီးတော့ရောင်းလိုက်ပုံရတယ်လို့အမှုလိုက်ရှင်းနေကပြောပါရယ်။အိမ်မွေးတိရစ္ဆာန်အယောင်ဆိုင်ကိုလုံခြုံရေးကင်မရာကမြင်ရတဲ့မြင်ကွင်းဖြစ်ပါရယ်။ American ပြည်အောင်စုအလဲပိုင်းက Colorado ပြည်နယ်ရပ်ဘိုးကောင်တီကအိမ်မွေးတိရစ္ဆာန်အယောင်ဆိုင်ကိုအမျိုးသား3ဦးတက်တက်စီအယောင်ဆောင်ရောက်လာကြပါတယ်။ဝန်တန်းတွေနဲ့ဈေးဝယ်တွေဆိုင်ရာကိစ္စအသေးသေးလုပ်နေကြတော့အမျိုးသား2ဦးရုတ်တရက်လဲကျသွားတာပါ။ဆိုင်ထဲကခွေးလေးတွေလည်းဝိုင်းဟောင်ကြပြီးလူတွေအလုံးလဲလဲကျတဲ့သူစီအာယုံဆိုင်နေတာတွေ့ရပါတယ်။ဒီလိုမျိုး2ဦးကဝယ်ယူပြန်ကြအောင်ဆောင်ပြီးတော့လူတွေအာယုံများအောင်လုပ်ထားချိန်မှာနောက်အမျိုးသား2ဦးကခွေးလေးနှကောင်ကိုခွေးချန်တွေကနှိုက်ပြေးပါတယ်။ဆိုင်ဝင်နဲ့တည်တည်ချင်းလိုက်ဖမ်းပေမဲ့ခွေးလေးနှကောင်ပြုတ်ကြတာပြန်ကောက်ပြီးတော့ထွက်ပြေးလွတ်မြောက်သွားပါတယ်။တကောင်ကိုဒေါ်လာ4000ကျော်ဈေးရှိတဲ့ခွေးလေးတွေဖြစ်ပြီးတော့ရဲကတရေကန်ကိုလိုက်ရှာနေပါတယ်။လဲစားနေမကောင်းအောင်ဆောင်တဲ့သူကတော့ရဲကဖမ်းမိထားလိုက်တာပါ။နောက်ပိုင်းမှာတော့ခိုးသွားတဲ့ခွေးလေးနှကောင်တွေကတကောင်လမ်းမင်းမှာဒေါ်လာ1500နဲ့ရောင်းလို့ဝယ်လာတဲ့အမျိုးသမီးကရဲချောင်းချာကိုတွေ့ပြီးတော့ခွေးလေးတကောင်ကိုလာပြတ်ပြတ်အပ်သွားပါတယ်။ပညာရှင်အော်စကာဆုပေးပွဲဖြစ်ပါတယ်။ဟောလိဝုဒ်ကအော်စကာဆုနဲ့ညီများတဲ့ခွေးရည်အတွက်ဖီဒိုဆုပေးပွဲကိုဖေဖော်ဝါရီ23ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာကျင်းပတော့ကမ္ဘာကျော်ရုပ်ရှင်ကားတွေကခွေးသရုပ်ဆောင်တွေတွေ့ရပါတယ်။ဒီဆုပေးပွဲမှာ Deadpool and Wolverine ရုပ်ရှင်ကားတွေကခွေးသရုပ်ဆောင်ကကမ္ဘာထိပ်တန်းဆုစုခုထွားတာပါ။သူကနာမည်ကျော်ဟောလိဝုဒ်ထိပ်တန်းသရုပ်ဆောင်တွေဖြစ်တဲ့ Ryan Reynolds နဲ့Hugh Jackman ရဲ့အတူတူတရုတ်ဆောင်နေတာဖြစ်ပါတယ်။သူကအင်္ဂလန်မြောက်ပိုင်း Yorkshire နေမှာနေတာဖြစ်ပြီးတော့ Park Khoi Blue မျိုးစားနဲ့တရုတ်ပြည်က Chinese Crested ခွေးမျိုးလိုမျိုးဆက်ထားတာပါ။ Peggy လို့နာမည်ပေးထားတဲ့ဒီခွေးလေးကအရင်ကတော့ Britain ရုပ်အစိုးဆုံးခွေးပြိုင်ပွဲမှာဆုရထားမှုပါတယ်။ရုပ်ရှင်ထဲမှာသူကတရုတ်ဆောင်တော်တဲ့အပြင်ကိုထွက်ကြနေတဲ့သူ့ရဲ့ရှာကပြည်သက်တွေကိုအထူးဆွဲဆောင်တဲ့အချက်ဖြစ်ပါတယ်။လူတိုင်းက Peggy ကိုတိတ်သဘောကျကြပြီးတော့ရုပ်ရှင်လောကမှာသူကအမှုပညာကျယ်တဝန်းရဲ့အရေးသွေးရှိတယ်လို့ဖီရိုဆုစီစဉ်သူတိုဘီရော့စ်ကပြောပါရယ်။သူရဲ့နောက်ကနောက်တစ်ကောင်ကတော့ Bridget Jones နောက်ဆုံးရုပ်ရှင်ရဲ့ရေခူးကန်ပါတီပွဲမှာပါတဲ့ခွေးလေးပဲဖြစ်ပြီးတော့ Ron Gom Rover ဆုကိုရရှိသွားပါရယ်။နမဲဆောင်ပြီးသွားတဲ့ငားလေးတွေနောက်ဆုံးမြင်ရတဲ့မြင်ကွင်းဖြစ်နိုင်ပါတယ်နော်။ဟုတ်ပါရယ်။ငမဲတစ်ကောင်ရဲ့ပါဇက်သေးရောက်သွားတဲ့ကင်မရာမှန်ဘလူးကနေမြင်ဝင်ဖြစ်ပါတယ်။ဘာဟာစမာချွန်ဖရီပေါ့ကန်ဂျီနာမှာရေးသွားငုတ်တဲ့အန်ဒရီယာရာမော့စ် နက်စီမန်တိုဆိုတဲ့အမျိုးသမီးငမန်းတွေကိုအစာကျွေးတော့လောဘတက်တဲ့ငမန်းတကောင်ကကင်မရာကိုပါအစာထင်ပြီးတော့ဟက်လိုက်တာဖြစ်ပါရဲ့ငမန်းကကင်မရာကိုသူ့ပါဇက်ထဲရောက်အောင်ဟက်လိုက်တော့ကင်မရာမြင်ကွင်းကပါဇက်ထဲမှာမှောင်သွားပြီးတဲ့နောက်ငမန်းပါဇက်ထဲကရှူတော့ကနေပြီးတော့အပြင်ကိုရိုက်ကူးထားတဲ့မြင်ကွင်းအဖြစ်နဲ့ငမန်းရဲ့သွားရီရေကူးသွားတဲ့လင်းကားပြေအကွာနဲ့ငမန်းတွေကိုအစာကျွေးနေတဲ့ရင်းကိုသမားတွေကတွေ့ရပါတယ်။အဲဒီနောက်မှာတော့ငမန်းကကင်မရာကိုမျိုးချဖို့ကြိုးစားတာတွေ့ရပြီးတော့သူ့ရဲ့ခန္ဓာကိုယ်အတွင်းပိုင်းကိုထူးခြားတဲ့အတောင်းကနေရိုက်မိသွားတာပါ။ငမန်းဘဟက်ရဲ့အတွင်းပိုင်းကိုလည်းမြင်ရပါတယ်။အဲဒီနောက်ကင်မရာကိုငမန်းပါဇက်ထဲကနေဆွဲထုတ်လိုက်တာတွေ့ရပါတယ်။ဒါမှလည်းကင်မရာဆွဲထုတ်ဖို့အချိန်ချင်းကြိုးစားပုံရပြီးတော့ငမန်းကသူ့ရဲ့ပါဇက်ကိုဖိတွန်းလိုက်ပြန်ဟလိုက်လုပ်နေတာမြင်ရပါတယ်။ဗီဒီယိုရဲ့နောက်ဆုံးပိုင်းမှာတော့ငမန်းကကင်မရာကနေရေကူးထွက်သွားတဲ့အခါမှာကင်မရာကပင်လယ်ထဲမှာလွင့်နေတာနောက်တော့အဲ့ရင်ခုန်သမားတယောက်အဲ့ကင်မရာကိုအမြန်ပြန်ယူဖို့သွားတာတွေတွေ့ရပါတယ်ငမန်းကဒုတိယကြိမ်ပြန်လာခင်မှာရင်ခုန်သမားကကင်မရာကိုအချိန်မီဆွဲယူနိုင်ခဲ့ပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိအသက်တစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bammy@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့ VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
ခုတော့ကဘာတလွားခီးသွားအစီအစဉ်ကိုချိချရအောင်ပါရှင်။အီတလီနိုင်ငံတောင်ပိုင်းကနေပယ်မြို့မှာတယောက်နဲ့တယောက်ကံကောင်းစီဖို့အနီရောင်ငရုတ်သီးထောင်ရှည်လိုပုံစံအဆောင်ပစ္စည်းကိုလက်ဆောင်ပေးကြလေရှိပါတယ်။မကောင်းဆိုးဝါးရန်ကကာကွယ်ပေးတယ်လို့ဆိုတဲ့အဆောင်ပစ္စည်းအကြောင်းသိရဖို့မဆွမြတ်မွန်နဲ့အတူနေပယ်မြို့ကိုကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့လေ့လာကြရအောင်ပါရှင်။
ဒေသခံတွေကနာပိုလီလို့ခေါ်ကြတဲ့အီတလီနောက်တောင်ပိုင်းကနေပယ်စ်မြို့ဟာအီတလီနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်ပါတယ်။ခရစ်တော်မပေါ်ခင်နှစ်ပေါင်းထောင်ချီတည်းကဂရိလူမျိုးတွေတည်ထားခဲ့တဲ့မြို့ဖြစ်တာကြောင့်ဂရိအငွေ့အသက်တွေကိုဒီကနေ့အထိတွေ့နိုင်ပါတယ်။နေပယ်စ်မြို့ကိုလာလေသူတိုင်းသတိပြုမိကြမှာကတော့အနီရောင်ငရုတ်သီးတောင်ရှည်လိုပုံစံကော်နီချယ်လိုအဆောင်ပစ္စည်းတွေဖြစ်ပါတယ်။တကယ်တော့မကောင်းဆိုးဝါးရန်ကနေအကာအကွယ်ပေးပြီးတော့ကံကောင်းခြင်းတွေရောက်လာစေဖို့နွားချိုပုံစံလှုပ်ထားတာပါ။အဲ့ဒီချိန်တုန်းကသာသမီထွန်းကားတာကိုကံကောင်းခြင်းလို့မှတ်ယူကြတဲ့အတွက်မျိုးအောင်တာကိုကိုစားပြုတဲ့နွားချိုပုံစံလှုပ်ထားတာလို့ပြောကြပါရယ်။ဂရိဒနာယီတွေမှာအမျိုးသားတွေသာသမီထွန်းကားအောင်ဆွမ်းဆောင်ပေးနိုင်တဲ့ပရီယာပုစ်နဖျားရဲ့ဖိုအင်ကာနဲ့လည်းဆက်ဆက်နေတယ်လို့နေပယ်စ်မျိုးကန်တွေကယုံကြည်ထားကြပါရယ်။တမ္မာကြံ့ခိုင်မှုကိုကိုစားပြုတဲ့နွားချိုကိုဩစာကြီးမားမှုကိုကိုစားပြုတဲ့အနီရောင်လှုပ်ထားတာလို့ Naples မြို့မှာ Cornicello အဆောင်ပစ္စည်းတွေကိုထုတ်လုပ်နေသူကရှင်းပြပါရယ
် Che tutti pensano che il corno sia un portafortuna
ဒီနွားချိုတွေကကံကောင်းခြင်းတွေကိုယူဆောင်ပေးနိုင်တယ်လို့လူတိုင်းကသိကြပေမဲ့အကာအကွယ်ပေးနိုင်တဲ့အဆောင်ပစ္စည်းဆိုတာသိသူနည်းပါတယ်ဒီအဆောင်ပစ္စည်းတွေကိုဟိုးရှိတုန်းကကသုံးလာခဲ့ကြတာပါ Greek တွေရောရောမလူမျိုးတွေပါကိုးကွယ်ခဲ့ကြတဲ့ပိုးများကျွယ်ဝမှုနဲ့ကျန်းမာတန်ဆွမ်းမှုကိုကိုစားပြုတဲ့ Priapus နဲ့ဖျားအင်္ဂါပုံစံလို့ပြောနိုင်ပါတယ်အနီရောင်ကြောင့်ငရုတ်သီးတောင်ရှည်လို့ထင်နိုင်ကြပေမဲ့ငရုတ်သီးမဟုတ်ပါဘူးရွှေရောင်ကွတ်ထားတဲ့အတိတ်ပဲကတော့တရဖူစောင်းထားတဲ့အတိတ်ပဲပါစမ်းသာမှုဩဇာရှိမှုတွေကိုကိုစားပြုတဲ့နာပိုလီဘုရင်မကိုဂုံပြုတဲ့အနေနဲ့တရဖူတက်ပေးထားတာဖြစ်ပါတယ်
မ မကောင်းတဲ့ရန်ကနေကာကွယ်ပေးပြီးတော့လက်ကောင်းစီတယ်လို့ဆိုတဲ့ကော်နီချဲလိုအဆောင်ပစ္စည်းတွေဟာလက်ဆောင်အဖြစ်နဲ့ရမှထိရောက်တယ်လို့လည်းယုံကြည်ကြတဲ့အပြင်ဒီအဆောင်တွေကိုဟိုးရှိရှိတဲ့ကလှုပ်လာတဲ့ဤအတိုင်းလက်နဲ့လုံမှအစွမ်းထက်တယ်ဆိုတဲ့အစွဲလဲနေပယ်စ်ဒေသခံတွေမှာရှိကြပါတယ
်။ Il corno deve essere fatto di un materiale poroso che deve potersi rompere e che può assorbire.
အဆောင်အစွမ်းထက်ဖို့ဆိုရင်လေနေပယ်စ်ဒေသကလက်မှုပညာရှင်တွေကိုယ်တိုင်လက်နဲ့လှုပ်ထားဖို့လိုပါတယ်။ဆက်တွေနဲ့လှုပ်တာမျိုးချွေအောင်လှုပ်တာမျိုးမဖြစ်ရပါဘူး။အမြင်အရပိုးပြီးတော့တံမိုးကြီးနိုင်ပေမဲ့ဘာအစွမ်းမှရှိမှာမဟုတ်ပါဘူး။နေပယ်စ်ကိုကူစားပြုတဲ့နွားဂျိုပုံအဆောင်ပစ္စည်းဖြစ်ဖို့ဆိုရင်ရှုံစေးကိုသုံးပြီးလက်နဲ့လှုပ်ရမှာဖြစ်ပါတယ်
။ပေါ်များကြွယ်ဝမှုချစ်ချင်းမြတ်တာနဲ့ကံကောင်းခြင်းတွေကိုကူစားပြုတယ်လို့ယုံကြည်ထားကြတဲ့အနီအောင်ကျွဲဂျိုပုံအဆောင်ပစ္စည်းတွေကိုလုပ်နေကြသူတွေကိုယ်တိုင်ကလည်းဒီဒေတာရဲ့အစဉ်အလာကိုလက်ဆင့်ကမ်းထိန်းသိမ်းရတဲ့အတွက်ခုံယူကြပါတယ်။
Perché comunque fare qualcosa che porta avanti una tradizione delle proprie origini.
ဟိုရင်တွေကနီးရီအတိုင်းအသင်ချလိုက်လုပ်ပြီးကိုယ့်ရဲ့ရင်ကျေးမှုဓလေ့ထုံးစံတွေကိုဆက်ထိမ့်သိမ့်သွားနိုင်အောင်ကြိုးစားရတာအတိပဲရှိပါတယ်။ကိုမျိုးကိုဒေတာမှာပဲမိသားစုတွေနဲ့အတူလောက်ကန်ရတာလဲသိကောင်းပါတယ်
။ပေါ်များကြွယ်ဝခြင်းနဲ့ကံကောင်းခြင်းတွေကိုကိုစားပြုတဲ့ Cornichel လို့အဆောင်ပစ္စည်းတွေဟာမကောက်ဆိုးဝါတွေရန်ကနေကာကွယ်ပေးနိုင်တယ်လို့အစဉ်အဆက်ယုံကြည်လာကြတဲ့အတွက်ဒီနေ့အထိ Naples မြို့ကအိမ်တွေစီးပွားရေးလုပ်ငန်းတွေဈေးဆိုင်တွေရဲ့အဝင်ဝတွေမှာဒီအဆောင်ပစ္စည်းတွေကိုချိတ်ဆွဲထားကြတာတွေ့နိုင်ပါတယ်။တချို့ကကားတွေထဲမှာတော့မှချိတ်ထားကြပါတယ
်။ Io non sono mai venuta a Napoli, mi sono fermata perché spero che i cornetti rossi mi portino fortuna perché
Naples မြို့ကိုအရင်တခါမှမရောက်ဘူးပါဘူး။ဒီတစ်ခေါက်တော့အနီရောင်နွားချိုအဆောင်လိုချင်လို့လာခဲ့တာပါ။ပြီးခဲ့တဲ့နှစ်တည်းတော်တော်လေးကန်ဆိုးတာတွေနဲ့ကြုံခဲ့ရတာမို့ဒီနှစ်တော့ဒီအဆောင်ပစ္စည်းတွေကကံကောင်းခြင်းတွေခေါ်လာမယ်လို့မျှော်လင့်ပါတယ်
။ Siamo andati in vacanza e abbiamo comprato
ကျမတို့ဒီကိုအလဲလာတာပါ။ဒီနွားချိုလေးတွေကကံကောင်းတယ်ပြောလို့ဝယ်နေတာပါ
။ Naples မြို့ကိုလာလေကြသူတိုင်း Cornichel လို့အဆောင်ပစ္စည်းတွေကိုအမှတ်တရဝယ်သွားကြလေရှိပါတယ်။ဒေသခံတွေအတွက်ကတော့နှစ်ပေါင်းထောင်ချီတဲကရှိနေတဲ့ယုံကြည်မှုတစ်ခုအနေနဲ့ဒီအစဉ်အလာကိုလက်ဆင့်ကမ်းထိန်းသိမ်းနေကြပါတယ်။ဒေသခံနာမည်ကျော်ဘဘူးဆရာကြီးဆိုရင်လေနိုင်ငံကပြပွဲရီမှာကော်နီချဲလိုအနီအောင်နွားချိုရုပ်ထုကြီးကိုထည့်သွင်းပြသလေးရှိပါတယ်
။ Questo corno qua che in questo momento
ဗန်ကောက်မှာ2024ခုနှစ်တုန်းကလုပ်ခဲ့တဲ့နှစ်နှစ်တကြိမ်နိုင်ငံကအမှုပညာပြပွဲမှာဒီအနီအောင်နွားချိုရုပ်ထုကြီးကိုပြခဲ့ပါတယ်။ကျွန်တော်တို့တမျိုးလုံးကဆိုင်တိုင်းမှာတွေ့နိုင်တဲ့နွားချိုတွေလိုမျိုးဖန်တီးဖို့စိတ်ကူးရခဲ့တာဖြစ်ပါတယ်
။အနီရောင်ဟာမကောင်းဆိုးဝါးတွေအပါအဝင်ရန်သူကိုအောင်းနိုင်ခြင်းနဲ့ကံကောင်းခြင်းအတိတ်ပဲနှစ်မျိုးရှိတယ်လို့အလဲခေတုံးကယုံကြည်ခဲ့ကြပါတယ်။ဒါကြောင့်အီတလီနိုင်ငံအနောက်တောင်ပိုင်းကနာပိုလီလိုဒေသခံတွေခေါ်ကြတဲ့နေပယ်စ်မြို့သူမြို့သားတွေဟာတမ္မာအားကောင်းမှုကိုကိုစားပြုတဲ့နွားချိုကိုအနီအောင်ပုံစံလုပ်ပြီးတော့အဆောင်ပစ္စည်းအနေနဲ့လက်ဆောင်ပေးကြတဲ့အစဉ်အလာရှိလာခဲ့တာပါ။တမိုင်းဝင်ရှေးဟောင်းယဉ်ကျေးမှုလက်ရာတွေအပြည့်နဲ့ Naples မြို့ကိုတွားလေရဲ့ Cornichel အနီအောင်နွားချိုအဆောင်ပစ္စည်းတွေကိုလည်းနှစ်ပေါင်းထောင်ချီတဲကလက်ဆင့်ကမ်းလာကြတဲ့ယဉ်ကျေးမှုတစ်ခုအနေနဲ့နေရာတိုင်းမှာမြင်တွေ့ကြရမှာဖြစ်ပါရဲ့ရှင်။ကျွန်မဆူမြန်ပါပါ။
တော်တာရှင်များရှင်အမေရိကန်ဆွေရသည်ရဲ့မူဝါဒလက်ကျလောဆောင်ရွက်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကအမေရိကန်စံတော်ချိန်မတ်လ၄ရက်နေ့ညပိုင်း၉နာရီမြန်မာစံတော်ချိန်မတ်လ၅ရက်နေ့မနေ့၈နာရီမှာလွှတ်တော်ကိုမိန့်ခွန်းပြောဆိုဖို့ရှိပါတယ်။သမ္မတထရန့်မိန့်ခွန်းပြောဆိုမှုကိုတော့ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ပဲ VOA ရဲ့ website မှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ပေးဖို့ရှိပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာက facebook.com/voabamis ဖြစ်ပြီး YouTube ကတော့ youtube.com/voabamis ဖြစ်ပါတယ်။ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။မြန်မာစံတော်ချိန်မတ်လ9ရက်နေ့မနေ့8နာရီမှာ VOE ရဲ့ Facebook နဲ့ YouTube အပြင် website မှာလည်းစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ Ukraine ကရုရှားနဲ့စစ်ကိုမျက်နှာသမျှအမြန်ဆုံးအဆုံးသတ်ဖို့အဆင်သင့်ရှိပြီး American သမ္မတ Trump ရဲ့ခိုင်မာတဲ့ခေါင်းဆောင်မှုအောက်မှာငြိမ်းချမ်းရေးသဘောတူညီချက်ရအောင်အလုပ်လုပ်လို့တယ်လို့သမ္မတ Volodymyr Zelensky ကအင်ကာနီမှာပြောပါတယ်။တောက်ချာနေတော့ကအမေရိကန်သမ္မတ Trump ရဲ့အဆင်မပြေဖြစ်ခဲ့တာကိုစိတ်မကောင်းဖြစ်တယ်လို့လည်း Zelensky ကပြောပါတယ်။
အမေရိကန်နဲ့အချိမဆုံးကုန်သွယ်ပဲဖြစ်တဲ့မက္ကဆီကိုနဲ့ကနေဒါတို့ကို25ရာခိုင်နှုန်းအင်္ဂါနေ့မှာသွင်းကုန်ကွန်ချလိုက်ပြီးတရုတ်ထုတ်ကုန်တွေအပေါ်မှာတော့10ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိကိုထပ်တိုးလိုက်ပါတယ်။သူတို့နိုင်ငံတဲ့သွင်းလာတဲ့အမေရိကန်ထုတ်ကုန်တွေအပေါ်တံပြန်အခွန်ချမယ်လို့ကနေဒါမက္ကဆီကိုနဲ့တရုတ်တို့ကလည်းအင်္ဂါနေ့မှာပြောဆိုထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့မတ်လ4ရက်နေ့အမေရိကန်စံတော်ချိန်အင်္ဂါနေ့ည9နာရီကွန်ဂရက်စ်လွှတ်တော်မှာမင်းကွန်းပြောဖို့ရှိပါတယ်။အချိန်စရအရ9နာရီ10မိနစ်မှာစပြီး10နာရီမှာပြီးမယ်လို့ခန့်မှန်းထားကြရတဲ့ဒီမင်းကွန်းထဲမှာတော့အမေရိကန်စီးပွားရေးလူမှုကြီးကြပ်ရေးမူဝါဒတွေကိုပြောမယ်လို့ခန့်မှန်းရပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ VOA ကိုအပိနာစင်တဲ့အတွက်ကျေးဇူးပါရှင်။ကျွန်မသင်္ကီးထိုက်ပါ။